Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ22ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကို9ဒိုမီတာ24 25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။မြောက်ကိုရီးယားကဒီကနေ့ဒေါ်လာပြစ်ပယ်ထင်းဒုံးကြီးနှစ်ဆင်းဆန်းသက်ပစ်လွတ်လိုက်ပြီးတောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်တို့ကပြစ်တင်ရှုတ်ချကြပါတယ်။အမေရိကန်ကစီးပွားရေးလုပ်ငန်းတွေဒရုန်းယာဉ်ငယ်တွေကိုသုံးဝင်ပြုတဲ့အစီအကံချက်အသစ်တွေထုတ်ပြန်လိုက်ပါပြီ။အိန္ဒိယမှာမိုးကြိုးပြစ်ခံရတာကြောင့်လူပေါင်း66ဦးထဲမှာနေသေဆုံးသွားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
And if we choose to leave, we can leave. But let's be clear, if we do leave, that's it. We're walking out the door.
ဥရောပသမဂ္ဂ EU ကနေခွဲထွက်သင့်မသင့်ပြည်ထောင်နိုင်ငံရဲ့လူမှုဆန္ဒခံယူပွဲအကြောင်းနဲ့ပတ်သက်ပြီးပြည်ထောင်ဝန်ကြီးချုပ် David Cameron ပြောသွားတာပါ။ဒီအကြောင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရခိုင်ပြည်နယ်ခီးစဉ်အကြောင်းပြင်ရခိုင်ပြည်နယ်အတွင်းကနိုင်ငံသားစစ်စစ်မှုအကြောင်းနဲ့ရခိုင်ပြည်နယ်ကပြဿနာဖြစ်တဲ့အခေါ်အဝေါ်ကိစ္စတွေကိုနှာဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်တဲ့နျူကလ িয়ার ဆန်သက်တာတွေကိုဆက်လုပ်ပြီးကိုကိုကိုဖျက်ဆီးရေးလမ်းကြောင်းပေါ်ဥတီသွားနေတယ်လို့တောင်ကိုရီးယားသမ္မတဖာကွန်နီကပြောလိုက်ပါတယ်
။북한이이러한도발을포기하지않는한세계의어떤나라도북한과정상적인관계를맺지않을
것입니다.ဂျန်လူရဲလူရဲတွေကိုမြောက်ကိုရီးယားကမစွန့်လွှတ်သည်ဟုကဘာဘော်ကဘယ်နိုင်ငံကမှမြောက်ကိုရီးယားနဲ့ပုံမှန်ဆက်ဆံရေးတည်ဆောက်မှာမဟုတ်တယ်လို့ဘယ်အဖွဲ့အစည်းကမှလည်းအကူအညီပေးမှာမဟုတ်ပါဘူး။အစင်ချင်းမဲ့ရန်လူတဲ့လူရက်တွေရဲ့အဆုံးမှာလုံးဝအထီးကျန်ဖြစ်ပြီးကိုကိုကိုဖြက်စီးတဲ့အခြေအနေကစောင့်ကြိုနေတယ်ဆိုတာကိုမြောက်ကိုရီးယားအစိုးရနားလည်သင့်ပါပြီလို့တောင်ကိုရီးယားသမ္မတဖာကွန်နင်းကပြောသွားတာပါ။မူဆူဒန်တာလက်ပြစ်ပဲ့ထင်းတုံးကြီးနှစင်းကိုမြောက်ကိုရီးယားအရှိဘက်ကမ်းရိုးတန်းကနေဒီကနေ့ပြစ်လွတ်ဆန်းသက်တာပါ။ပထမတစ်စင်းကိုပြစ်လွတ်တာမအောင်မြင်ပေမဲ့ဒုတိယတစ်စင်းကတော့ကီလိုမီတာ400လောက်ထိရောက်ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကျသွားတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။မူဆူဒန်ဒုံးကျည်တွေဟာကီလိုမီတာ3000ကနေ4000အထိရောက်နိုင်ပြီးဂျပန်တရုတ်နဲ့ဂွမ်ကျွန်းကအမေရိကန်စစ်စခန်းတွေကိုပိတ်ခတ်နိုင်တယ်လို့ယူဆထားကြပါတယ်။ဒီလို့ရဟာခွင့်မလွတ်နိုင်တဲ့လို့ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။ကုလသမဂ္ဂလူညိုရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်လို့ဆောင်တဲ့ဒီလို့ရကိုပိတ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကော်ဘီကပြောပါတယ်။ဒီကိစ္စကိုကုလသမဂ္ဂမှာတင်ပြမယ်လို့လည်းဆိုပါတယ်။
ဆီးရီးယားနဲ့ဂျော်ဒန်နယ်ဆက်မှာမနစ်အင်ဂါနေကကားပုံးပေါက်ကွဲပြီးစစ်သား6ဦးသေဆုံးပြီးတခြားလူ14ဦးတို့ထိခိုက်ဒဏ်ရာရခဲ့ပြီးနောက်မှာတော့ဆီးရီးယား၊အီရတ်နိုင်ငံတွေနဲ့နယ်စပ်ဒေသကိုတားမြစ်စစ်နယ်မြေဖြစ်တပ်မှတ်လိုက်ကြောင်းဂျော်ဒန်ကကြေညာပါတယ်။ဂျော်ဒန်နိုင်ငံတွင်းမှာဒုက္ခသည်စခန်းအသစ်တွေထပ်ဆောင်မှာမဟုတ်တလို့ရှိပြီးသားဒုက္ခသည်စခန်းတွေကိုလည်းထပ်ပြီးချက်မှာမဟုတ်ဘူးလို့လည်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။တောင်းနေချီတဲ့ဆီးရီးယားဒုက္ခသည်တွေခလုံးကွင်းရဖို့ကြိုးစားကြတဲ့ဂျော်ဒန်နိုင်ငံရက်ဘန်ဒေတာမှာပောက်ကွဲခဲ့တာဖြစ်ပါတယ်။ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်မပြောသေးပါဘူး။တိုက်ခိုက်မှုနဲ့ဆက်နွယ်တဲ့တခြားကားတွေကိုဖျက်ဆီးလိုက်ပြီလို့ဂျော်ဒန်စစ်တပ်ဘက်ကပြောပေမဲ့နောက်ထပ်အသေးစိတ်ကိုတော့မပြောသေးပါဘူး။ဂျော်ဒန်နိုင်ငံတွင်မနေ့အင်္ဂါနေ့ကတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့တိုက်ခိုက်မှုမှာတေဆုံခဲ့ရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းရပါကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။အမေရိကန်ပြည်ထောင်စုကဂျော်ဒန်နိုင်ငံကိုလုံခြုံရေးအကူအညီတွေပေးဖို့ကတိပြုထားတာဖြစ်ပြီးအခုတိုက်ခိုက်မှုကြောင့်80ပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောခွင့်ရကာဘီကပြောဆိုသလိုဆီးရီးယားစစ်ပြေးဒုက္ခသည်တိမ့်နေချီပြီးလက်ခံထားရတာမှာဂျော်ဒန်နိုင်ငံဟာအတော်လေးဒုက္ခခံရုန်းကန်ခဲ့ရပြီးဖြစ်တယ်လို့လည်းမနစ်အင်ဂါနီကပြောဆိုခဲ့ပါတယ်။ဂျော်ဒန်နိုင်ငံတွင်းကဒုက္ခသည်6သိန်းခွဲကိုကုလသမဂ္ဂကဒုက္ခသည်တွေအဖြစ်မှတ်ပုံတင်ထားပြီးလည်းဖြစ်ပါတယ်ရှင်။
IS သူကြောဘက်ကိုရုပ်ဝတ္ထု PC အထောက်ပံ့ပေးဖို့ကြိုးစားမှုနဲ့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်သားတဦးကိုအင်ဂါနီကဖမ်းလိုက်ပါတယ်။အသက်18နှစ်အရွယ်အာခရမ်မူစလဲဟာသူ့ရဲ့မြို့ဘရော့စ်ဘတ်ကနေနယူးယောက်မြို့ကိုသွားမဲ့ဘတ်စကားပေါ်တက်ခါနီးအချိန် FBI ထောက်လှမ်းရေးတွေကသူ့ကိုဖမ်းလိုက်တာပါ။သူဟာနယူးယောက်ကနေမော်ရိုကိုနိုင်ငံကိုသွားဖို့အစီအစဉ်ထားပြီးအဲဒီကနေတဆင့် IS အဖွဲ့ထိန်းချုပ်ထားတဲ့နေမျိုးကိုသွားဖို့နီလန်းရှာမဲ့အကြံအစီရှိထားတာပါ။မူစလဲဟာ IS အကြံဖက်အဖွဲ့ထဲဝင်ဖို့အစီအစဉ်ထားတယ်လို့ဆိုပါတယ်။အပြစ်ရှိတယ်လို့စီရင်ခံရရင်တော့အမြင့်ဆုံးထောင်ဒဏ်20ပြန်လွတ်လာရင်လည်းဘဝတသက်တာစောင့်ကြည့်ခံအခြေအနေနဲ့နေသွားရမှာဖြစ်တဲ့အပြင်ဒဏ်ငွေဒေါ်လာ2သိန်းခွဲလည်းချမှတ်ခံရနိုင်ခြေရှိပါတယ်။ဒီတော့တွင်မှာပဲကယ်လီဖိုးနီးယားပြည်နယ်ကအမျိုးသား2ဦးကိုလည်း IS ဖွဲ့ထဲဝင်ဖို့အရှိလေပိုင်းဒေသကိုသွားနိုင်ရေးကြံစီမှုနဲ့သတင်းနှစ်ပတ်ကြာတရားရုံးတင်စစ်ဆေးပြီးတဲ့နောက်အပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အနာဟိုင်းမြို့နယ်ကနေဒါအယ်ဟူဇာယဲဟာ IS ဖွဲ့ကိုရုပ်ဝတ္ထုပိုင်းကွန်ကြီးထောက်ပံ့မှုစူးစမ်းမှုတွေအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပါတယ်။ အဲ့ဒီအနာဟိုင်းမြို့နယ်ကပဲမိုဝါနက်ဘာရာဝီယာလဲ IS အဖွဲ့ကိုရုပ်ဝတ္ထုပိုင်းကူညီထောက်ပံ့မှုအကြမ်းစီကိုအားပေးကူညီမှုတွေအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပါတယ်သူတို့နှစ်ဦးကိုပြစ်ဒဏ်ချမှတ်မဲ့တရားခွင်ကိုတော့စက်တင်ဘာလမှာလုပ်ဖို့တတ်မှတ်ထားပါတယ
်ဥရောပသမ္မတအဖွဲ့ဝင်အဖြစ်ဗြိတိန်နိုင်ငံဆက်ပြီးရှိနေမလားနှုတ်ထွက်မလားဆိုတာကိုမနေ့ပြန်ကြားသားပတိနေ့လူမှုဆန္ဒခံယူပွဲမတိုင်ခင်မှာစန့်ကျင်မဲ့နှစ်ဖက်တို့အပြန်အဆိုင်မဲဆွယ်စည်းရုံးနေကြပါတယ်လူပေါင်း45တန်းကျော်မဲပေးဖို့မှတ်ပုံတင်ထားပြီးလာမယ့်တောက်ချာနဲ့အစောပိုင်းမှာမဲရလက်တွေထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်။1983ခုနှစ်မှာအဖွဲ့ဝင်အဖြစ်ပါဝင်ခဲ့တဲ့ EU အဖွဲ့ကြီးကနေဗြိတိန်နိုင်ငံနှုတ်ထွက်မယ်ဒါမှမဟုတ်ဆက်ရှိမယ်လို့ဆိုတဲ့ဆုံးဖြတ်ချက်တစ်ခုကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံနေရတဲ့ဗြိတိန်ရဲ့နိုင်ငံရေးနဲ့စီးပွားရေးအပေါ်မှာအကြီးအကျယ်သက်ရောက်မှုရှိစေမှာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကမ်ရွန်ကတော့ EU အဖွဲ့ဝင်အဖြစ်ဆက်ပြီးရှိနေရေးကိုထောက်ခံထားပြီးဥရောပမှာအားနည်းချက်တွေရှိနေပေမဲ့ဗြိတိန်တို့အနေနဲ့မထွက်ခွာသင့်ဘူးလို့မနေ့အင်ကာနီကပြောဆိုထားပါတယ်။တကယ်လို့ EU အဖွဲ့ကနေထွက်မယ်ဆိုရင်ဗြိတိန်နိုင်ငံကိုတည်ရောက်မှုရှိစေမယ့်ဆုံးဖြတ်ချက်တွေကိုဗြိတိန်ရဲ့ဆန္ဒသဘောထားမှာပါပဲ။အင်းကြီးချင်းနိုင်ငံတွေကဆုံးဖြတ်ကြမှာဖြစ်တယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။EU အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်လူသူတွေကတော့အဖွဲ့ကြီးကနေနှုတ်ထွက်လိုက်ရင်အထူးသဖြင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအပါအဝင်ပြည်တွင်းရေးကိစ္စတွေကိုဗြိတိန်အနေနဲ့ပိုပြီးထိန်းချုပ်လုပ်ကင်လာနိုင်မှာဖြစ်တယ်လို့ပြောဆိုကြပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေဗိုလ်ဒူးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်နိုင်ငံတော်မှာစီးပွားရေးလုပ်ငန်းသူ drone ယင်အသေးစားလေးတွေကိုခွင့်ပြုမဲ့စီကံချက်အသစ်တွေကိုအင်္ဂါနေ့ကချမှတ်လိုက်ပါတယ်။ဒါပေမဲ့လည်းဝေးလံတဲ့နေရာတွေမှာရှိတဲ့ godown တွေကနေလူသုံးခုပစ္စည်းတွေကိုတည်ပို့ပေးမဲ့အကြီးစား drone ယင်တွေကိုခွင့်ပြုတာတော့မပါပါဘူး။ cycling တွေကိုစောင့်ကြည့်ဖို့တဘာဝဘေးရန်တွေကြောက်ရောက်တဲ့အခါကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ဆေးဖို့တဘာဝတောရင်တိရစ္ဆာန်တွေတားပေါက်တာကိုစောင့်ကြည့်လေ့လာဖို့ပညာရေးနဲ့သုတေသနဆိုင်ရာအခွင့်အလမ်းတွေရလာစေဖို့နဲ့တခြားလုပ်ငန်းအများအပြားအတွက် drone ယင်ငယ်တွေကိုအသုံးပြုဖို့စီးပွားရေးလုပ်ငန်းတွေကိုခွင့်ပြုမှာပါ။ဒါပေမဲ့လည်းအဲ့ဒီ drone ရင်ငယ်တွေဟာ25 kg ထက်မလေးရ122 meter ထက်ပိုမြင့်အောင်မပြန်တမ်းရသလိုတနာယီကို161 kilometer ထက်ပိုတဲ့အမြန်နှုန်းနဲ့လည်းမပြန်တမ်းရပါဘူး။ဒါ့အပြင်ရင်တွေဟာထိန်းချောင်းမောင်းနှင်သူရဲ့မြင်ကွင်းအတွင်းမှာပဲရှိရမှာဖြစ်ပါတယ်။အမေရိကန်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Apple နဲ့ Google ကုမ္ပဏီတွေဟာအင်တာနက်ကနေရောင်းလိုက်တဲ့သူတို့ထုတ်ကုန်တွေကို2018ခုနှစ်လောက်မှစပြီး drone ရင်နဲ့ပို့ဖို့လုပ်နေကြတာပါ။ကွန်ပီစီတွေကို drone ယင်သုံးပြီးခရီးဝေးပို့ဆောင်တာနဲ့ဆိုင်တဲ့တရားစီကံချက်အသစ်တွေချမှတ်ဖို့အမေရိကန်တာဝန်ရှိသူတွေကလုပ်နေပါတယ်။ဒါပေမဲ့လည်းအဲ့ဒီစီကံချက်တွေဘယ်တော့ထွက်လာမယ်ဆိုတဲ့အခြေစရာတော့မရှိသေးပါဘူး
။အိန္ဒိယနိုင်ငံတောင်ပိုင်းကစာတစ်ရှာဝမ်အာကာသစခန်းကနေဒီကနေ့ဗုဒ္ဓဟူးနေ့မှာဂျိုဒုအလုံး20ကိုအာကာသထဲလွှတ်တင်လိုက်ပါတယ်။နိုင်ငံတကာဂျိုဒု18လုံးနဲ့ပြည်တွင်းဂျိုဒု3လုံးကိုတည်ဆောင်သွားတဲ့ပိုလာဂျိုဒုလွတ်တင်ရေးဒုံးပြန် PSLVC-34 ကိုအိန္ဒိယစံတော်ချိန်မနက် 9:26 မိနစ်မှာလွတ်တင်ခဲ့တာဖြစ်ပါတယ်။လွတ်တင်လိုက်တဲ့ဒုံးပြန်တစ်ခုလုံးရဲ့စုစုပေါင်းအလေးချိန်က 1,288 ကီလိုဂရမ်နီးပါးရှိပါတယ်။လွတ်တင်လိုက်တဲ့အထက်အဓိကဂျိုဒုကတော့အိန္ဒိယကဘာမြေလေလာရေးဂျိုဒု Gatosat 2 ဖြစ်ပါတယ်။တခြားဂျိုဒုတွေကတော့အင်ဒိုနီးရှား၊ကနေဒါ၊ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ကဖြစ်ပါတယ်။အိန္ဒိယနိုင်ငံတို့ဂျိုဒုနှလုံးထုတ်ကိုတော့ပူနဲနဲ့ချန်တိုင်းတို့ကကျောင်းသားတွေအပါအဝင်အိန္ဒိယပညာရှင်အသံဝိုင်းကတိစောက်ခဲ့တာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအိန္ဒိယအာကသသုတေသနအဖွဲ့ ISRO ကိုလည်းအောင်မြင်မှုအတွေ့ဂုဏ်ပြုချီးကျူးစကားပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံက2008ခုနှစ်တုန်းကလည်းတကြိမ်တည်းနဲ့ဂျိုရုဆယ်လုံလွှတ်တင်ခဲ့ပူပါတယ်။ဒီကနေ့အချိန်ထိ ISRO အိန္ဒိယအာကသသုတေသနအဖွဲ့ကဂျိုရု38လုံးကိုအာကသတဲကိုအောင်မြင်မြင်လွှတ်တင်နိုင်ခဲ့ပြီဖြစ်ပါတယ်။တကြိမ်တည်းနဲ့ဂျိုဒုအများဆုံးလွှတ်တင်နိုင်တဲ့ကမ္ဘာစံချိန်ကိုတော့ရုရှားနိုင်ငံကထိန်းထားဆဲဖြစ်ပါတယ်။ရုရှားနိုင်ငံက2014ခုနှစ်တုန်းကညပါဒုံးမြန်နဲ့ဂျိုဒု38လုံးကိုလွှတ်တင်ခဲ့တာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံတို့ကမှအင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေက24နာရီကာလအတွင်းမိုးကြိုးပစ်ခံရတာကြောင့်လူ66ဦးထဲမှနေသေဆုံးသွားပါတယ်။အဲဒီထဲက46ယောက်ဟာနိုင်ငံမြောက်ပိုင်းဘီဟားပြည်နယ်မှာသေဆုံးတာဖြစ်ပြီးနောက်ထပ်22ယောက်ဒဏ်ရာရပါတယ်။နောက်ထပ်အယောက်20ကတော့အနာကဥတ္တရပရဒက်ပြည်နယ်မှာသေဆုံးတာပါ။မိုးကြိုးမုန်တိုင်းတန်တင့်ပြီးတည်ဆုံသွားသူတဦးချင်းစီရဲ့ကြံရည်တဲ့မိသားစုတွေကိုပြည်내ဆွေရကဒေါ်လာ9,900စီကူညီထောက်ပံ့မယ်လို့ ဘီဟာပြည်နယ်တဘာဝဘေးရန်တွေစီမံခန့်ခွဲဆိုင်ရာတွင်မူ VSG ကပြောပါတယ်ကျေးလက်ဒေသတွေမှာတည်ဆုံတဲ့တရင်တွေဆက်ပြီးဝင်လာနေတာနဲ့အမျှတည်ဆုံသူအရေအတွက်ဒုလဘွယ်ရှိတယ်လို့တာဝန်ရှိသူတွေကပြောထားပါတယ
်မြောက်အတ္တလန္တိတ်စာချုပ်နေတိုအဖွဲ့ဟာတင်းတင်းမာမာပြောတာတွေကိုတွန့်မြင်လှုပ်ဆောင်နေပြီးရုရှားနယ်စပ်နဲ့ကက်ရက်ဒေသတွေမှာစစ်ဖက်အခြေခံအဆအုံတွေကိုချက်ထွင်ပြီးအားဖြည့်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကစွပ်စွဲပြောဆိုပါတယ်နိုင်ငံအားလုံးအတွက်ဒန်းတူညီမျှတဲ့စုပေါင်းလုံခြုံရေးအတွက်ခေတ်မီအတားအဆီစနစ်တစ်ခုရှိဖို့လိုအပ်တယ်ဆိုတာကိုသူကထောက်ပြပြီးပူးပေါင်းဆောင်ရွက်ဖို့ရုရှားကနှိုးဆော်တာကိုနေတိုးအဖွဲ့ကလစ်လျူပြုတ်ထားတယ်လို့လည်းပြောပါတယ်ရုရှားနိုင်ငံဟာဆွေးနွေးပြောဆိုဖို့အဆင်သင့်ရှိနေပေမဲ့ဒုတိယကမ္ဘာစစ်ဖြစ်ခါနီကာလတုန်းကလိုပဲအပြုသဘောဆောင်တဲ့ဘလို့တုံ့ပြန်မှုမျိုးကိုမှမတွေ့ရသေးဘူးလို့ရုရှားအောက်လွှတ်တော်မှမစ္စတာပူတင်ကဒီကနေ့ပြောတာပါနေတိုးအဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုတံပြန်ဖို့အတွက်ရုရှားနိုင်ငံရဲ့ကာကွယ်ရေးစွမ်းအင်ကိုအားကောင်းအောင်လုပ်ဖို့အပါအဝင်ရုရှားနိုင်ငံကလှုပ်ဆောင်မဲ့ကိစ္စတွေကိုထောက်ခံကြဖို့လွှတ်တော်အမတ်တွေကိုသမ္မတပူတင်ကတိုက်တွန်းသွားပါတယ်။2014ခုနှစ်တုန်းကခရီးမယာကျွန်းဆက်ကိုရုရှားပိုင်နဲ့အဖြစ်သွတ်သွင်းတဲ့ကိစ္စအပေါ်လွှတ်တော်အမတ်တွေရဲ့လှုပ်ဆောင်ချက်ကိုသမ္မတပူတင်ကချီးကျူးပြီးဒီကိစ္စနဲ့ပတ်သက်လို့ရုရှားအစိုးရရဲ့ရည်တည်ချက်ကိုထပ်ပြီးအခိုင်အမာပြောသွားပါတယ်။ခရီးမယာဒေတာကိုရုရှားပိုင်အဖြစ်ထည့်သွင်းလိုက်တဲ့2014ခုနှစ်ကတည်းကအစလို့ရုရှားစစ်ဖက်ရဲ့လှုပ်ဆောင်ချက်တွေအပေါ်အမေရိကန်နဲ့အရှေ့အနောက်ဥရောပအစိုးရတွေကြားစိုးရိမ်မှုတွေပိုပြီးရှိလာနေတာဖြစ်ပါတယ်
။ပြင်သစ်နိုင်ငံကအရင်ပြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေကိုအင်္ဂါနေ့ကဆက်ပြီးရှင်ပိုင်ကစားကြတာမှာပိုလန်ကယူကရိန်းကိုတကူကိုမရှိ၊ဂျာမနီကမြောက်အာရလန်ကိုတကူကိုမရှိ၊တူရကီကချက်သမရနိုင်ငံအသင်းကို2-0မရှိခရိုအေးရှားကလက်ရှိချန်ပီယံစပိန်အသင်းကို2-0နဲ့အတီးတီးအနိုင်ရသွားပါတယ်။ဒီကနေ့မြန်မာစံတော်ချိန်ည10:00ခွဲမှာတော့အုပ်စု F ကအိုင်စလန်နဲ့ဩစတြီးယား၊ဟန်ဂေရီနဲ့ပေါ်တူဂီအသင်းတို့တပြိုင်တည်းကစားကြမှာပါ။တခါမြန်မာစံတော်ချိန်ကြာသပတေးမနေ့အစောပိုင်း10:00ခွဲမှာအုပ်စု E ကအီတလီနဲ့အိုင်ယာလန်၊ဆွီဒင်နဲ့ဘယ်ဂျီယံအသင်းတို့အရှင်ပိုင်ကစားကြပါမယ်။ဒီကနေ့မြန်မာစံတော်ချိန်မနေ့ပိုင်းကကစားခဲ့တဲ့ကိုပါအမေရိကဘောလုံးပြိုင်ပွဲပထမဆီမီဖိုင်နယ်ပွဲမှာတော့အာဂျင်တီးနားအသင်းကအမေရိကန်အသင်းကို4-0မရှိနဲ့အနိုင်ရပြီးတော့ဘောလုံးပွဲတက်သွားပါပြီ။မြန်မာစံတော်ချိန်ကြာသပတေးည9:00ခွဲမှာတော့ချီလီနဲ့ကိုလံဘီယာအသင်းတို့ဒုတိယဆီမီဖိုင်နယ်ပွဲအဖြစ်ရှင်ပိုင်ကစားကြပါမယ်။အမေရိကန်ပြည်ထောင်စုကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ဒီကိုပါအမေရိကဘောလုံးပြိုင်ပွဲဘောလုံးပွဲကိုတော့လာမယ့်တင်းလာနေမနေ့မြန်မာစံတော်ချိန်9:00ခွဲမှာအာဂျင်တီးနာအသင်းနဲ့ချီလီနဲ့ကိုလံဘီယာပွဲအနိုင်ရတဲ့အသင်းကြားရှင်ပိုင်ကစားကြမှာဖြစ်ပါတယ်။မိခင်တို့ကိုကြည့်တိုက်ကျူးတာဟာကလေးတွေအတွက်အကောင်းဆုံးဖြစ်တယ်ဆိုတော့ယူဆထားချက်တစ်ခုကိုလိလချက်တစ်ခုကနေပြီးတော့ထပ်ပြီးတော့အတည်ပြုလိုက်ပါတယ်။တောင်အာဖရိကနိုင်ငံမှာအသက်9နှစ်ကနေ17နှစ်အရွယ်ကြားကလေးငယ်1500ကိုလိလစောင့်ကြည့်ပြီးတော့အခုလိုအတည်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တိုင်းနဲ့မသိငင်ထိုက်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေရဲ့လက်ပါနိုင်ငံတကာသတင်းတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးပါမယ်။ဥရောပသမဂ္ဂ EU ကနေခွဲထွက်တင်မတင်အဆုံးအဖြတ်ပေးဖို့မနေ့ဖန်မှာကျင်းပမဲ့သမိုင်းဝင်လူမှုစန္ဒခံယူပွဲအတွက်ပြည်ထောင်နိုင်ငံမှာပြင်ဆင်နေကြပါပြီ။ခွဲရေးတွဲရေးလှုပ်ဆော်လှုပ်ရှားမှုတွေမှာတော့လူဝင်မှုကြီးကြရေးစီးပွားရေးရလုံခြုံမှုရှိရေးစတာတွေကိုအဓိကငင်းခုန်နေကြသလိုတခါတည်းမှာခါခါတီးတီးအခြေအနေမျိုးထိဖြစ်ခဲ့ရတာပါ။ဒါပေမဲ့လည်းခွဲထွက်ရေးအစီအစဉ်ကိုဆန့်ကျင်တဲ့လွှတ်တော်အမတ်တဦးအသက်ခံခဲ့ရတဲ့တုံ့လုံစရာအဖြစ်ပြည့်နဲ့ကြုံခဲ့ရပြီးနောက်မှာတော့အရင်ကဆုံးဖြတ်ချက်ပြပြတတမချနိုင်သေးတဲ့မဲဆန္ဒရှင်တွေကြားမှာ EU အဖွဲ့ဝင်ဖြစ်ဆက်လက်ရည်တည်ရေးကိုလက်ခံလာကြပါတယ်။လန်ဒန်မြို့ကနေ VOA သတင်းတော်လူဝီရမီရက်စ်ပေးပို့ထားတဲ့သတင်းဆောင်ပါကိုတော့ကိုအောင်ကတင်ပြပေးမှာဖြစ်ပါရရှင်
။ဗြိတိန်နိုင်ငံဟာ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံထဲမှာစီးပွားရေးအရာဒုတိယအတောင်တင်းဆုံနိုင်ငံဖြစ်ပြီးအခုအခါမှာ EU အဖွဲ့ဝင်အဖြစ်ဆက်နေမလားမနေဘူးလားဆိုတာကိုဆုံးဖြတ်ရမယ့်အခြေအနေကိုရောက်နေပါပြီ။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်မယ်ဆိုရင်တော့ဗြိတိန်ပေါင်ငွေကြေး15%လုံးကျဆင်းသွားမှာဖြစ်ပြီး EU အဖွဲ့ဝင်ဖြစ်ဆက်နေဖို့တိုက်တွန်းထားတဲ့ဗြိတိန်ဝန်ကြီးချုပ်လည်းယာရုကနေနှုတ်ထွက်ပေးရမှာပါ။ဝန်ကြီးချုပ် David Cameron ကတကယ်လို့ဗြိတိန်နှုတ်ထွက်မယ်ဆိုရင်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ပြောပါရယ်။
And if we choose to leave, we can.
ထပ်ပူလန်ကိုရွေးချင်ရွေးနိုင်ပါတယ်။ဒါပေမဲ့ထွက်ပြီဆိုရင်တော့တခါလေအပြီးထွက်ပြီဆိုတော့ရှင်းရှင်းလင်းလင်းသိထားဖို့လိုပါတယ်
။ဒါပေမဲ့လည်းအခုလိုအရေးကြီးတဲ့လူမှုစန္ဒခံယူပွဲမှာဥရောပသမဂ္ဂ EU နဲ့ဆက်ပြီးတော့လက်တွဲသွားမလားခွဲထွက်မလားဆိုတာဆုံးဖြတ်နိုင်လောက်အောင်လုံလောက်တဲ့သတင်းအချက်လက်တွေမရဘဲလူတွေအထိတ်တလန့်ဖြစ်အောင်လုပ်ပြီးကိုယ့်ဘက်ပါဖို့ကိုပဲနှစ်ဘက်စလုံးကအပြင်းထန်ကြိုးစားနေတယ်လို့လူမှုကြားမကြေမနက်ပြောဆိုနေကြပါရယ်။ ခွေရီတွေးလှူရှားနေကြတဲ့ benefit အကြားမကြသေးခင်ကပဲလန်ဒန်မြို့သိမ်းစ်မြစ်ပေါ်မှာထိတ်တိုက်ရင်ဆိုင်ခဲ့ကြပါသေးတယ်ဗြိတိန်နိုင်ငံ EU ကခွဲထွက်ရေးလှူလာသူတွေကတော့လာပေါင်းအတန်ကြာကလေးကလမ်းတွေပေါ်မှာမဲဆွယ်စီးအောင်လှူရှားနေကြပြီးလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့သဘောထားတင်းမာသူတွေပါဗြိတိန်အနေနဲ့ကိုယ်တိုင်ပြည်နယ်နိမိတ်တွေထိန်းချုပ်ပိုင်ခွင့်ဆုံးရှုံးနေရပြီးဒါဟာတိုင်ပြည်လုံခြုံရေးကိုချင်းချောက်နေတယ်လို့ခွဲထွက်ရေးလှူရှားသူတွမ်ဟောက်တို့လိုလူတွေကယုံကြည်ကြပါတယ်
The UK has lost control over migration.
လူဝင်မှုကြီးကြပ်ရေးကို UK ကမထိန်းနိုင်တော့ပါဘူး။ EU နိုင်ငံကူးလက်မှတ်ရှိရဲဆိုရင်ရာဇဝတ်မှုကျူးလွန်မှုတဲ့ရာဇဝင်ရှိရင်တော့မှဒီနိုင်ငံကိုဝင်လာခြင်းလက်ခံရပါတယ်။ကျွန်တော်တို့မှငင်းကွင်းမရှိသလိုဒါဟာ UK ရဲ့လုံခြုံရေးနဲ့လူငယ်တွေအတွက်အလောက်ကိုင်းတဲ့အခွင့်အလမ်းတွေကိုလည်းထိခိုက်စေပါတယ်
။ခွဲထွက်ရေးအစီအစဉ်ကိုဆန့်ကျင်ပြီးရွှေပြောင်းဝင်ရောက်သူတွေကိုအားပေးထောက်ခံတဲ့လွှတ်တော်အမတ် Joe Cox ကိုလက်ရဇွန်ဝါဒီလို့ဆွဆွဲခံထားပြီးစိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာရှိခဲ့ဘူးသူတို့ကတက်ဖြတ်ခဲ့တဲ့ဖြစ်ရပ်ဟာလဲခွေးတွေလှူရှားမှုတွေနဲ့ Mary White တို့လိုမဲဆန္ဒရှင်တွေအပေါ်မှာဝါရဲခတ်မှုတွေကြုံခဲ့ရတာပါ
I think that there has been a lot of bad feeling.
တွေ့ရင်ခွဲရင်လှူရှားမှုနှစ်ခုစလုံးကလုံပုံကိုင်ပုံတွေအပေါ်သဘောမကျတာတွေလည်းအများကြီးရှိနေပါတယ်
။လွတ်တော်အမတ်အသက်ခံခဲ့ရပြီးတဲ့နောက်နှစ်ဖက်စည်းရုံးလှူရှားမှုတွေကိုတုံ့ပြန်ကြဆိုင်ငံ့ခဲ့ကြတယ်လို့အပြင်းထန်ငင်းခုန်သံတွေလည်းရော့ကျလာခဲ့ပါတယ်။ဇွန်လ16ရက်နေ့ကလှုပ်ကြံတက်ဖြတ်မှုနောက်ပိုင်းကောက်ယူခဲ့တဲ့လူမှုစစ်တမ်းတွေမှာတော့ EU အဖွဲ့ဝင်ဖြစ်ကဗြိတိန်ခွဲထွက်ရေးအပေါ်ထောက်ခံမှုကျဆင်းလာတာတွေ့ရပေမဲ့ဥရောပသမိုင်းကိုတော့ပြောင်းလဲကောင်းပြောင်းလဲသွားစေနိုင်တဲ့လူမှုဆန္ဒခံယူပွဲမှာတစ်ဖက်နဲ့တစ်ဖက်ပြက်ပြက်သားသားအခြေအနေမျိုးတော့မတွေ့ကြရသေးပါဘူးခင်ဗျာ
။ဥရောပသမဂ္ဂ EU ကနေခွဲထွက်သင့်မသင့်မိတိုင်နိုင်ငံရဲ့လူမှုဆန္ဒခံယူပွဲအကြောင်းကိုကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့ဓာတ်ရိုက်လေလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ဇွန်လ23ရက်နေ့ကနေ25ရက်နေ့ထိထိုင်းနိုင်ငံခီးစဉ်တွင်မြန်မာရွှေပြောင်းလူသမားတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ဒုက္ခသည်စခန်းကိုသွားမဲ့အစီအစဉ်နဲ့ပေါ်ဝင်ပါတယ်ဒေါက်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့တိမ်ပေါင်းများစွာသောမြန်မာနိုင်ငံသားတွေအတွက်ဘယ်လိုကိစ္စရပ်တွေများအောင်မြင်ပြီးမြောက်ဖွယ်ရှိမယ်လို့မျှော်လင့်နိုင်ပါတယ်ဆိုတာအခုလာမယ့်စနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။စနေနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေ။ VOA American အတန်ရဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရယ်ရှင်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်စီယန်ဟီလီဟာဒီကနေ့မှာရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါရယ်။စစ်တွေမြို့မှာပြည်နယ်အစိုးရတွေနဲ့တွေ့ဆုံခဲ့ပြီးပုံကျုံနဲ့ကြောက်ထော်မြို့နယ်တွေကဒုက္ခသည်တွေစီကိုလည်းတွားရောက်ခဲ့ပါတယ်အပြည့်အစုံကိုတော့ VOA သတင်းတော့မတ်သိန်ကြီးလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်စယန်ဟီလီဟာဒီနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ခဲ့ပြီးပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့တာဝန်ရှိသူတို့ကအခုလိုပြောပါတယ်ဟုတ
်ကဲ့ဒီနေ့20နှစ်နေ့ပနေ့9955ဒီလိုရောက်ပါလေ။အခုတော့သူရဲ့စီရင်ခံစားကိစ္စပြောပြလာတာပါ။သွားကြည့်နေတဲ့ကိစ္စလေးတွေ၊သူသွားကြည့်နေတဲ့နေရာလေးတွေကိုကျွန်တော်တို့ကအဆင်ပြေအောင်ဆောင်ရွက်ပေးတာပါ။သွားနေတူရဲ့သူနိုင်ငံတော်နဲ့ဘလို့ဖြင်းနိုင်ဆောင်ရွက်ခဲ့တယ်။ဘာလို့ပြောခဲ့တယ်ဒီဥစ္စာတွေတော့တနေ့နေ့လည်းထုတ်ပြန်ပြီးဖြစ်ပါလေ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံပြီးတော့သူတွေ့ဆုံခဲ့တဲ့အကြောင်းတွေတန်ရီပြောပါလေ။ကျွန်တော်နေနေရတဲ့လူ့အကြောင်းကိုဆောင်ရွက်ပေးမယ်ကြောင်းဒီလောက်ပဲပြောပါလေ။
အစိုးရအဖွဲ့နဲ့တွေ့ဆုံပြီးပုံနှကျုံမြို့နယ်မှာရှိတဲ့မွတ်စလင်မိနေထိုင်တဲ့ကာဒီကျေးရွာကိုသွားရောက်ခဲ့ပြီးကြောက်တော်မြို့နယ်ပညာဝကျေးရွာမှာရှိတဲ့ဒုက္ခသည်စခန်းကိုသွားခဲ့တယ်လို့တာဝန်ရှိသူကဆက်ပြောပါတယ်
။ဆယ်နှစ်ခွဲလောက်မှသူတို့ဒီကနေဆက်တူရနေထွက်သွားပါတယ်။အခုဆက်တူထွက်သွားသူတို့ဒီမှာပုံနှကျုံမှာရှိတဲ့ကာဒီကျေးရွာသွားကြည့်ပါတယ်။ကာဒီကျေးရွာကြည့်ပြီးတော့ကာဒီကျေးရွာနဲ့ဆက်တူကြောက်တော်ကိုဆက်သွားနေပါတယ်။
လက်ရှိပုံတကြိုးမြို့နယ်မှာအစိုးရအသစ်ရဲ့ရတရာစီမံချက်မှာပါဝင်တဲ့နိုင်ငံသားစီစဉ်ရေးနဲ့ပတ်သက်ပြီးလက်မခံနိုင်တဲ့အခြေအနေတွေဖြစ်ပေါ်နေပါတယ်။ဒါအပြင်မစ်စယန်ဟီလီရဲ့အရင်ရခိုင်ပြည်နယ်ခရီးစဉ်တွေမှာဆန္ဒထုတ်ဖော်မှုတွေရှိခဲ့တယ်လို့2015ခုနှစ်တုန်းကလည်းရခိုင်ပြည်နယ်ကိုသွားရောက်ခွင့်မရခဲ့ပါဘူး။ရ ရိုဟင်ဂျာဆိုတဲ့စကားအသုံးအနှုန်းကြောင့်ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချခံထားရတာပါတစ်ဖက်မှာတော့လူမျိုးစုကိုခေါ်ဝေါ်တဲ့အသုံးအနှုန်းတွေဟာရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းကြားမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအရေးဖြေရှင်းရမှာအဟန့်အတားဖြစ်စေနိုင်တာကြောင့်ရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်တုံ့ဆွဲဖို့မြန်မာအစိုးရဘက်ကကုလသမဂ္ဂကိုတိုက်တွန်းထားပါတယ်မစ္စယဟီလီရဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်းရခိုင်ပြည်နယ်လွှတ်တော်မှာနေရအများစုအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP နဲ့တွေ့ဆုံဖို့စီစဉ်ပေမဲ့ ANP ပါတီဘက်ကတော့တွေ့ဆုံမှာမဟုတ်ဘူးလို့သတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဟာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတဆိုင်မမတ်တုံးဆွဲနေသလိုမစ္စယဟီလီရဲ့မြန်မာနိုင်ငံတွင်လူအခွင့်အရေးအခြေအနေစာတမ်းတွေမှာလည်းဘက်လိုက်ရေးသားမှုတွေကြောင့်တွေ့ဆုံဖို့ညှင်းဆန္ဒဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မစ္စယဟီလီရဲ့ကြံရှိနေသေးတဲ့ခရီးစဉ်အရကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကိုတွားရောက်ဖို့ရှိပါတယ်ရှင်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရထူကိုစလေရခိုင်ပြည်နယ်ခရီးစဉ်အကြောင်းကိုမှတ်တမ်းကြီးလင်းပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့ရခိုင်ပြည်နယ်ကအငင်းပွားစရာဖြစ်နေတဲ့အခေါ်အဝေါ်အကြောင်းကိုတင်ပြပေးပါမယ်။လူမှုအတိုင်းဝိုင်းကြားတင်းမာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာပြဿနာဖြစ်နိုင်တဲ့အခေါ်အဝေါ်ကိုရှောင်ရှားသုံးနှုန်းဖို့မြန်မာအစိုးရတက်ကကုလသမဂ္ဂမှာတင်ပြခဲ့တဲ့အပေါ်ရခိုင်အမျိုးသားရေးပါတီ ANP ကကန့်ကွက်လိုက်ပါတယ်။မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမှာအဆင်ပြေပြီးအပြန်အလှန်ယုံကြည်မှုရဖို့အတွက်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂမှာပြီးခဲ့တဲ့တစ်ပတ်ကတင်ပြခဲ့တာကိုကန့်ကွက်ခဲ့ကြတာပါ။ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော်မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့သမရဦးသိန်းစိန်အစိုးရလက်ထက်ကဘင်္ဂလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့မြန်မာအစိုးရကိုယ်စားလှယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့32ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာပြီးခဲ့တဲ့အပတ်ကတည်ရင်ဝင်ပြောဆိုလိုက်တာပါရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့မြန်မာအစိုးရရဲ့တင်ပြမှုနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီကဇွန်လ21ရက်နေ့ကကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်ဒီကြေညာချက်ထဲမှာတော့ရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်တုံးဆွဲတာကိုလုံးဝလက်မခံနိုင်ကြောင်းဖော်ပြထားပြီးအစိုးရအနေနဲ့ကုလသမဂ္ဂမှာရခိုင်ပြည်နယ်ကမွတ်စလင်လို့သုံးနှုန်းပြောဆိုဖို့အသင့်ပြတာဟာရခိုင်ပြည်နယ်ကလူနည်းစုတွေရဲ့ပြဿနာကိုရခိုင်တိုင်းရင်းသားတွေအပေါ်အပြစ်ပုံချလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အေးနုစိန်ကအခုလိုပြောပါတယ်
ရခိုင်ပြည်နယ်မှာမွတ်စလင်အတိုင်းအဝိုင်းကိုတုံ့နှုတ်လိုက်တာနဲ့တပြိုင်နက်သူတို့ရဲ့ပြည်ရင်းတွေကဟာရခိုင်ပြည်နယ်ဖြစ်နေစရာကိုပုံမှန်ရိုက်လိုက်တဲ့သဘောလို့ကျမတို့ကခံစားရတယ်ဒီလိုပုံမှန်ရိုက်ပြီးတော့ဒီအချိန်ကြိုက်ကျင်ပြတဲ့အချက်ဟာရခိုင်ပြည်နယ်မှာနိုင်ငံသားစီစဉ်ရေးစိတ်ဓာတ်လုံးနေတဲ့အချိန်အဲ့တော့အဲ့ဒီဘင်္ဂလီတွေဟာနိုင်ငံသားဖြစ်ဖြစ်အခွင့်အာဏာအောင်ဒီလိုအချိန်ကြိုက်လုံးလိုက်တယ်လို့ကျမတို့ယူဆတယ်ဒါကြောင့်ကျမတို့ကန့်ကွက်ရတယ
်ပြန်ချိုင်းဝင်ကြီးဌာနဘက်ကလည်းနိုင်ငံပိုင်သတင်းမီဒီယာတွေမှာရခိုင်ပြည်နယ်ကအစ္စလမ်ဘာသာကိုးကွယ်သူများလို့တုံ့နှုံးဖို့ညွှန်ကြားတဲ့ကိစ္စဟာနိုင်ငံရေးနဲ့ဆိုင်တဲ့ပြဿနာကိုဘာသာရေးအရခွဲခြားထားတာဖြစ်တဲ့အတွက်လက်မခံဘူးလို့ဒေါ်အင်းနုစင်ကပြောပါတယ်။ရခိုင်ပြည်နယ်မှာနိုင်ငံသားစီစဉ်ရေးလုပ်ငန်းတွေစတင်လှုပ်ဆောင်တဲ့အချိန်နဲ့အချိန်ကြိုက်လှုပ်ဆောင်မှုဖြစ်တယ်လို့ရခိုင်မျိုးသားပါတီဘက်ကစွပ်စွဲပြောဆိုထားပါတယ်။နိုင်ငံသားစီစဉ်ရေးကိစ္စတွေကိုလက်ရှိအစိုးရအနေနဲ့ဥပဒေနဲ့အညီလှုပ်ဆောင်နေတာမို့ရခိုင်မျိုးသားပါတီရဲ့စွပ်စွဲမှုသာဖြစ်တယ်လို့ယူဆကြောင်းနိုင်ငံရေးလှိလာသုံးသက်သူသတင်းစာဆရာဦးစီသူအောင်မြင်ကပြောပါတယ
်ဒါကဟိုတစ်ဖက်သက်ဆွဆွဲတာပါဒေါ်ဆန်းစုကြည်အခုလုံနေတာကအဲသူကတစ်ဖက်ကသူကြိုပြီးတော့သူပြောထားတယ်ဒီစကလုံးတွေကိုရှောင်ကျဉ်ပြီးတော့မှအဲသူသုံးဆွဲသားမယ်ဆိုတော့တစ်ဖက်ကပြောထားတယ်တစ်ဖက်ကနိုင်ငံသားချီစစ်တဲ့ကိစ္စဆိုရင်လည်းဥပဒေမှာပါတတိုင်းပဲသူလုံနေတာပဲဥပဒေကိုကျော်လွန်ပြီးသူလုံတာမရှိဘူးပြီးတော့မှတော့အခုဆိုရင်အဲဒီစီစစ်ပြီးတော့မှပြင်ပြဖို့အဖွဲ့ဖွဲ့ရဲ့စီမှာလည်းဒါတက်မလို့သားအဲ့ဒီဟိုပါပေါ့နော်ဟိုနယ်လုံးဝင်ကြီးကဥဆောင်ပြီးတော့မှသူတို့ဖွဲ့စည်းပြီးတော့လုတ်ကင်နေကြတယ်လုတ်ကင်နေကြတယ်ဆိုတဲ့ခါကျတော့ဟိုဒါဟာဘာမှချင်ကြိုက်ပြီးတော့လုံနေတဲ့အလုံးမဟုတ်ဘူးဒါတွေကတော့ဆွဆွဲတာပါ
ပြိပခတွေဖြစ်ပွားထားတဲ့မတူညီတဲ့လူမှုအတိုင်းဝိုင်းတစ်ခုကြားမှာအခြေအနေတွေပိုပြီးမဆိုးရွားတော့အောင်လက်ရှိအစိုးရအနေနဲ့တင်ပြတဲ့နည်းလမ်းကမှန်ကန်တယ်လို့ယူဆကြောင်းဦးစီသူအောင်မြင့်ကပြောပါတယ်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းနှစ်ဖက်ကြားလက်မခံနိုင်တဲ့နာမည်အသုံးအနှုန်းတွေကြောင့်ပြိပခတွေမဖြစ်အောင်အနဒီအစိုးရအနေနဲ့စ조사ကင်သွဲသွားမှာဖြစ်တယ်လို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြောဆိုထားသလိုရခိုင်ပြည်နယ်ကအတိုင်းဝိုင်းတစ်ခုကြားကြေညာရီဖြည့်ရှင်းဖို့အတွက်လုံလောက်တဲ့အချိန်ပေးဖို့ဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့လကအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံချိန်မှာပြောဆိုထားပါလိမ့်ရှင်
ရခိုင်ပြည်နယ်က ပြဿနာဖြစ်နိုင်တဲ့အခေါ်အဝေါ်ကိစ္စတွေကိုမျှမမြင်ခံတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့ရခိုင်ပြည်နယ်အတွင်းကနိုင်ငံသားစစ်စစ်မှုအကြောင်းတွေကိုတင်ပြပေးပါမယ်။ White Guard လို့ခေါ်တဲ့ယာယီတပ်သေးကလက်မှတ်ကင်ဆောင်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းမွတ်စလင်တွေကိုနိုင်ငံသားစစ်စစ်မှုလုပ်ငန်းရှင်တွေဖြစ်ရခိုင်ပြည်နယ်ကမြို့နယ်၃မြို့နယ်မှာလှုပ်ဆောင်နေပေမဲ့၂မြို့နယ်မှာပဲစစ်စစ်တာလက်ခံခဲ့ပါတယ်။လက်မခံသူတွေနားလည်လက်ခံလာအောင်စီယုံဆောင်ရွက်တယ်လို့ဆိုပေမဲ့ကံရကံရှင်တွေကအခုချိန်ထိလက်မခံသေးတဲ့အကြောင်း VOA မြန်မာပိုင်းသတင်းတော့မေခါကစူးစီးတင်ပြထားပါတယ်ရှင်
။1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားစီးစီရေးလုပ်ငန်းတွေကိုရခိုင်ပြည်နယ်ကကြောက်ဖြူမြေပုံနဲ့ပုံနှကျွန်းမြို့နယ်တို့ကိုစတင်ဆောင်ရွက်ခဲ့တာမှာအခုချိန်ထိကြောက်ဖြူနဲ့မြေပုံမှာပဲဒီလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ပါသေးတယ်။အစိမ်းရောင်ကဟာနေထိုင်ခွင့်ပြုတဲ့လက်မှတ်ဖြစ်ပြီးအရင်သမရဟောင်းဦးသိန်းစိန်လက်ထက်ကထုတ်ပေးထားတဲ့ white card လို့ခေါ်တဲ့တပ်သေးကန်လက်မှတ်ထက်အစစ်နိုင်တယ်လို့ယူဆကလာရောက်လဲလှယ်ဖို့လက်မှတ်ခံတာတွေရှိနေပါတယ်။လက်ရှိအချိန်ထိပုံနှံကျုံးမြို့နယ်မှာအစိမ်းရောင်ကတ်တွေလာရောက်လဲလှယ်ဖို့အချိန်ယူစဉ်းစားနိုင်ဖို့အတွက်အချိန်ပေးဖို့တောင်းဆိုထားတာတွေရှိတယ်လို့ပုံနှံကျုံးမြို့နယ်လာဝကတာဝန်ရှိသူတဦးကပြောပါတယ်။အစ္စလမ်ဘာသာဝင်တထောင်ကျော်လောက်ရှိတဲ့ပုံနှံကျုံးမြို့နယ်ကအစ္စလမ်မြို့အကိုဒီကနေ့နေ့လယ်ပိုင်းကကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်မစ္စစ်ရန်ဟီလီတွားရောက်ခဲ့ပါသေးတယ်။အခုချိန်ထိအဲ့ဒီရွာကနိုင်ငံသားစစ်စစ်တာကိုလက်မခံသေးပါဘူး။ပုံနှံကျုံးမြို့နယ်ရဲ့နိုင်ငံသားစစ်စစ်ရေးထောက်ကူပြုကော်မတီကဥမော်လှအောင်ကတော့လက်ရှိပုံနှံကျုံးမြို့နယ်ကနိုင်ငံသားစစ်စစ်မှုလုပ်ငန်းတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်။
တတိယတော့မကြသေးဘူးဟိုဟာပထမတော့တို့ကလူတို့ကလုံးဝလက်မခံဘူးအဲသူတို့ကဟိုဟာလေသူတို့ကသူတို့အဖေစေသူတို့ကောင်းဝမ်းကြောင်မျိုးတွေကိုလစ်လောင်မယ်လက်မခံဘူးလို့ပြောပါတယ်လားဒီဆိုတော့ဘလို့ဖြစ်ရမလို့မသိဘူးလေဒီနေ့သူတော်တယ်ဒီတော့လေ
ဒီလိုနိုင်ငံသားစစ်ဆေးတာကိုလက်မခံတာနဲ့ပတ်သက်ပြီးပုံနဲ့ကျွန်းမြို့နယ်ဘက်ကအစ္စလမ်ဘာသာကိုးကွယ်သူတွေဘက်ကို VOA ကဆက်သွယ်ဖို့အချိန်ချင်းစူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးဒီအစိမ်းအောင်ကဟာနေထိုင်ခွင့်လက်မှတ်တက်တဲ့အတွက်အာမခံပြီးနိုင်ငံသားအဆင့်တက်မှတ်မှုကိုတော့ဆက်လက်လျှောက်ထားရမှာပါဒီလိုလျှောက်ထားပြီးမှစစ်စစ်ချက်အရနိုင်ငံသားဧနိုင်ငံသားနိုင်ငံသားပြုတ်ခွင့်ရသူစတဲ့တမက်ချက်ပေါ်မူတည်ပြီးဥပဒေအတိုင်းခံစားခွင့်ရမှာဖြစ်ပါတယ်နိုင်ငံသားစီစစ်မှုအပိုင်းမှာဆက်လက်လှုပ်ဆောင်ရမှာတွင်ပတ်သက်လို့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးမြင့်ကျိုင်က VOA ကိုခုလိုပြောပြပါတယ
်ဟိုဘဝလို့ဆိုရင်တော့ဒီမနက်ကတော့စစ်စစ်ခံပြီးတပ်တွေကကြပြပေါ့ဟောအဲ့ဒီကြပြရေးပြည်ရဲ့ဆိုတာဒါစစ်တပ်ကနေနိုင်ငံသားဥပဒေရာကျွန်တော်တို့ကနိုင်ငံသားစစ်စစ်ဖို့အတွက်ကိုဆက်လုပ်ရမှာပါ။အဲ့ဒီကိစ္စအဲ့ကပ်တန်ကကျန်သားကြီးဒီကစစ်ဆေးရကျွန်တော်တို့လူမှုကြီးကြပ်ရေးဆိုင်ရာရုံးနေရာနေပြီးတော့ရှင်းပြပြီးတော့ဆက်ခေါ်တဲ့အခါမှာသူတို့အဲ့ဒါတွေကနိုင်ငံသားစစ်စစ်ခံရမယ့်အစ္စရေကိုသူတို့ကဆက်လုပ်ရမှာပါ
။ဒီအစိမ်းရောင်ကတ်ထုတ်တာနဲ့ပတ်သက်ပြီးရရှိလာမယ့်ခန်းစား권နေနဲ့ပတ်သက်လို့ဦးမြင့်ကျိုင်ကခုလိုရှင်းပြပါရစေ
။အခုလိုလို့လက်ခံတဲ့အဖွဲ့ကြီးကတော့သူတို့ကဆက်လက်ပြီးတော့အခုနိုင်ငံသားစစ်စစ်လုပ်ငန်းတွေဆက်လုပ်ပြီးတော့နိုင်ငံသားတွေဖြစ်သွားမှာပေါ့။အဲ့ဒီလိုလေနိုင်ငံသားမဖြစ်တော့တခါရဲ့နိုင်ငံသားတို့ဖြစ်နိုင်ငံသားတို့သူ့တမတ်တဲ့အစ်စ်တစ်စင်းကိုဆက်သွားမှာပေါ့မလုပ်တဲ့လူတွေကတော့ကြံ့ခဲ့မှာပေါ့ဗျအခုအစီကဒီနိုင်ငံသားစစ်စစ်ခံနေပြီးတပ်ပြည်ကကြပြားဆိုတဲ့ဟာကိုကြိုက်ထားတာနဲ့ပြင်သူကသူ့ဘဝလူကျုံတဲ့အခြေအနေကိုရောက်သွားပြီလူကျုံတဲ့အခြေအနေတော့သူကဒီမြန်မာနိုင်ငံထဲမှာနေထိုင်ခွင့်ရှိတဲ့လူတယောက်ဖြစ်သွားပြီအဲ့ဒီကကြားမရှိဘူးဆိုသူကအမတန်အန္တရာယ်နဲ့နေတာဖြစ်တဲ့သူကမြန်မာနိုင်ငံထဲမှာတရားမဝင်ရောက်နေတဲ့အနေထားကိုဖြစ်သွားနိုင်တယ
်ပြီးခဲ့တဲ့နှစ်အတွင်းက white card လို့ခေါ်တဲ့ယာယီတပ်သေးကန်လက်မှတ်တွေတက်တန်းကုန်ဆုံးပြီဖြစ်တာကြောင့် April 1ရက်နေ့ကနေမေလ30ရက်အတွင်းပြန်လည်အနှံဖို့အစိုးရကကြေညာတက်မှတ်ခဲ့ပါတယ်ဒီနှစ်ဂျွန်လဆန်းမှာတော့နိုင်ငံသားစီစစ်နိုင်ဖို့ဒီအစိမ်းအောင်ကတ်တစ်မျိုးကိုအစိုးရဘက်ကထပ်မံထုတ်ပေးခဲ့တာပါဒီအစိမ်းအောင်ကတ်ရှိသူတွေဟာနိုင်ငံသားလျှောက်ထား권ရရှိကြောင်းအစိုးရကထုတ်ပြန်ကြေညာထားပါတယ်ရှင်
ရခိုင်ပြည်နယ်အတွင်းနိုင်ငံသားစစ်စစ်မှုနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောက်အမေခစူစီတင်ပြခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသပ်ချက်နဲ့တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရပါမယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင်ကွင်းနဲ့ဦးကျော်စန်းသာရဲ့မြမအရေးသုံးသက်ချက်ပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ကြရမှာပါ။မြမအရေးသုံးသက်ချက်မှာနားဆင်ရမှာကတော့
ဥမာအပြည့်ပြောမယ်ဆိုရင်ကော်ရီးဥစည်းချုပ်ကတိုက်ရိုက်ခန့်အပ်တဲ့ဝန်ကြီးဌာန3နေရာရှိတယ်လို့တွတ်တော်ကင်းမှာလည်းတပ်မတော်သားတွေပါဝင်နေတဲ့ဒါတပိုင်းတစဒီမိုကရေစီကိုသွားနေတယ
်88ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့စီကကိုမြရေးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့မြမမီဒီယာမြင်ကွင်းကိုထုတ်လင်းပေးပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ဦးဆန်လင်းခေါင်းဆောင်ပြီးဒီမာစီတီခေါင်းလောင်းရှာပုံတော်ပြန်ဖွင့်မယ်ဆိုတဲ့ကိစ္စအပေါ်စာဆောင်ဂျာနယ်တွေရဲ့တင်ပြပုံနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေရဲ့စိုးရိမ်ချက်မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအစည်းအခမ်းစာတင်သွင်းသူမစ်စီယန်ဟီလီရောက်ရှိလာချိန်မှာပေါ်ပေါက်လာတဲ့အငင်းပွားဝယ်ရာစကလုံးအုံအုံနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေရဲ့သဘောထားအမြင်စာရာတွေကိုနားဆင်ကြရမှာပါမအိတ်ခိုင်ဦးတင်ပြထားတာကိုဦးဆန်မိုးဝေကအခုညတင်ဆက်ထားပါရရှင
်ဒီတစ်ပတ်ထဲမှာဦးဆန်လင်းရဲ့ The City Colon ရှာပုံတော်ပြန်လည်စတင်မှုပြင်ဆင်နေတဲ့အကြောင်းကိုအရင်ဆုံးတင်ပြလိုပါတယ်2014ခုနှစ်ကဦးဆန်လင်းရဲ့ရန်ကုန်မြစ်တွင်းက The City Colon ရှာဖွေတဲ့တရင်ဟာအများပြည်သူကိုစိတ်ဝင်စားဖြစ်ခဲ့ရပြီးမီဒီယာတွေပေါ်မှာဟိုးလေးတကျော်ပါဝင်ခဲ့ပါတယ်ခေါလုံးရှာတဲ့ကိစ္စကိုဂျာနယ်တချို့မှနေ့စဉ်နီးနီးဖော်ပြခဲ့တာကြောင့်သတင်းတင်ဆက်မှုပညာရပိုင်းဆိုင်ရာစိန်ခေါ်မှုတရလို့သတင်းမီဒီယာသမားတချို့ကခေါင်းစဉ်တက်ခဲ့ကြပါတယ်။တကယ်လဲနောက်ဆုံးချိန်မှာခေါလုံးပြဿနာကနေရန်ပုံငွေပြဿနာအထိသတင်းတွေထွက်ပေါ်လာကဓမ္မစီတီခေါလုံးသတင်းဟာတင်မြုပ်သွားခဲ့ပါတယ်။အခုဒီချိန်ဒီကိစ္စပြန်ပြီးတော့ထွက်ပေါ်လာချိန်မှာအရင်ကလိုမီဒီယာတွေရဲ့တင်ပြမှုအတိတ်နဲ့ဘလို့ရှိမယ်ဆိုတာကိုစောင့်ကြည့်ပွဲရှိတဲ့အကြောင်းဆွေးနွေးပြောဆိုနေကြပါတယ်။အဓိကကတော့တဲ့ရင်အေဒီတာသမားတွေမှာပုံမူတာဝန်ရှိပြီးဒီခေါင်းလောင်းရဲ့အရွယ်စားပမာဏကအစတွေးတော်ချင့်ချင်ရေးသားထောက်ပြဖို့လိုတယ်လို့တဲ့ရင်မီဒီယာတင်နန်းဆရာတူဖြစ်တဲ့ဦးစင်ဝင်းကအခုလိုပြောဆိုပါတယ
်ဓမ္မစရီခေါင်းလောင်းကဘာလားပထမဆယ်တဲ့အခါမှာဘာလို့အခြေခံလဲဆိုတော့အရက်စကားတွေနောက်ပြီးဒဏ္ဍာရီတွေအဲ့ဒီပုံမှာအခြေခံထားတယ်ကျွန်တော်တို့တဲ့ရင်သမားကအဲ့လိုအဲ့ဒါကိုအလုပ်လုပ်တာမဟုတ်ဘူးเนาะသူရဲ့ဒီချေ information အတိအကျတော့ရှိရတယ်ဒါပေမဲ့ city ခေါင်းလောင်းရဲ့အရွယ်အစားဆိုတာဒီဟိုဥစ္စာလေးတို့ပြောနေတဲ့အရွယ်အစားဆိုတာကအတိတ်ပဲမရှိဘူးเนาะဟိုဟာအဲ့တော့အဲ့ဒီဟာမျိုးကအစားသတင်းသမားတွေကတိတ်ချလိုက်တယ်နောက်ပြီးတော့ဟိုဟိုဘောက်တန်းတရားတွေပေါ့ဟိုငကားဆောင်တာဘာညာဒါတွေကိုဟိုပြောတဲ့အခါမှာဟိုမှာသူ့ရဲ့အပြောဆိုတာပြောလို့ရတယ်ဒါကိုပြန်ပြီးတော့အော် check လုပ်ခင်နေပဲတခြား source တွေနဲ့တရင်အရင်စ်တွေနဲ့ပြန်ပြီးတော့ဒါတွေအဖြစ်နိုင်မဖြစ်နိုင်စသဖြင့်ပေါ့နော်တုံ့တက်မှုတွေကလိုက်တင်နေ။နောက်ဆယ်တဲ့နေရာမှာဘယ်လောက်ထိယုံကြည်ချက်မှုရှိလဲအဲ့ဒီဟာတွေကိုပါတွားတင်နေ။အဲ့လိုမဟုတ်ဘဲနဲ့ဟိုရပြတူရောငါပြောတဲ့အလူတွေဟာတွေရှောက်ပြီးတော့ရေးတယ်ဆိုရင်ကျွန်တော်တို့ကလည်းကောလာဟလဖြစ်တဲ့လူပဲဖြစ်သွားမှာ
။နောက်ထပ်တင်ပြခြင်းနဲ့အကြောင်းအရာကတော့အခုတစ်ပတ်တွင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအခြေအနေအစီအခံစာတင်သွင်းသူမစ်ရန်ဟီလီမြန်မာပြည်ကိုရောက်လာတဲ့တဲ့ရင်နဲ့ရခိုင်မွတ်စလင်ဆိုတဲ့အတုံးနှုံးတွေပေါ်ရခိုင်လူထုဘက်ကမကျေနပ်တဲ့အတန်တွေထွက်ပေါ်နေတဲ့အကြောင်းဖြစ်ပါတယ်။ဒီအတုံးနှုံးတွေကပုံမိုးပြီးတော့ခွဲခြားစေတယ်လို့မြင်ကြသလိုတိုင်းရင်းသားလူမျိုးရဲ့နောက်မှာဘာသာရေးကိုတွဲပါနေတာကလည်းအများအတွေ့သဘောမကျစရာတစ်ခုဖြစ်တယ်လို့ဆိုကြပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ ANP ရခိုင်မျိုးသားပါတီကဦးဦးလာစောက
ကိုကျွန်တော်လေးဟိုပြန်ကြားရေးဝန်ကြီးဌာနကတော့ထွက်တဲ့ statement ကိုခေါ်မှာပေါ့နော်အကြောင်းကြားတာပေါ့မီဒီယာသမားတွေကိုမတုံ့ဘူးဆိုရင်ဟာအဲ့မှာဟိုဝါလန်တစ်ခုပေါ့အဲ့ဘင်္ဂလီယာဘင်္ဂလီရိုဟင်ဂျာကိုမတုံ့မင်းနဲ့ရခိုင်ပြည်နယ်ရှိအဲအစ္စလမ်ဘာသာကိုးကွယ်သူများကိုတုံ့ဖို့ဟာရဲ့နောက်ရခိုင်ဆိုတာကိုမတုံ့မင်းနဲ့ရခိုင်ပြည်နယ်ရှိဗုဒ္ဓဘာသာကိုးကွယ်သူများတုံ့ဖို့ဟာရဲ့နှစ်ခုကိုကျွန်တော်တွေ့တယ်အကျဉ်းတော့ဒါမကြိုက်ဘူးခင်ဗျဒါပြဿနာကိုပြဿနာကိုတက်တက်ကိုရှောင်လွဲတာပဲနောက်တစ်ခုကညီဟာဓမ္မပြဿနာပဲဓမ္မပြဿနာကိုဓမ္မအရာဖြစ်မှာပဲ ਨੇ ကျွန်တော်တို့ရခိုင်ပြည်သူတွေရဲ့သဘောထားကိုဘလို့မှတန်ဖိုးမထားပဲနဲ့အဲ့လိုမျိုးတစ်ခုဖြစ်ဆိုလို့ရှိရင်ရခိုင်တွေကအစတိခံတဲ့သဘောမျိုးဖြစ်နေ။အဲ့တော့နောက်တစ်ခုကအဲ့ဒီလိုင်းကြီးလီကဗမာပြည်ကိုလာပြီးတော့အဲ့ဒီမွတ်စလင်ပြည်ထနာကိုသူကဒေါအောင်ဆန်းစုကျင်နဲ့ဖြည့်ချင်းတယ်ဆိုတာအဲ့ဒီမျိုးသမီးကကျွန်တော်တို့ဗမာပြည်ရဲ့ဒီမိုကရေစီ transition မှာဘလောက်များအရေးကြီးနေလို့လဲဆိုတဲ့မေးခွန်းကိုကျွန်တော်မေးချင်တယ်ကျွန်တော်တို့အရင်တော့ဦးသိန်းစိန်အစိုးရကလည်းကျွန်တော်ပြောထားတယ်เนาะကျွန်တော်တို့ဒီလူဝင်မှုရှိခိုင်းဌာနကလည်းပြောထားတယ်တမိုင်းဆရာတွေကလည်းပြောထားတယ်ကျွန်တော်တို့ဝေချုံမူကြီးမြေအောင်ကလည်းမြေအောင်နိုင်ကလည်းပြောထားတယ်ပမာကြီးမှာအဲ့ဒီရိုဟင်ဂျာဆိုတာမရှိဘူးဆိုတဲ့ဟာပြောထားပြီးသားဟာကိုနာအတူတူဟာကိုအဲ့ဒါကိုတတိရှိရှိနဲ့ဒေါအောင်ဆန်းစုကြည်ကဘာလို့ရတာကိုမကင်တွေ့ရတာလဲကျွန်တော်တို့ရိုဟင်ဂျာကိုအသိမပြုရှင်လို့လားအဲ့ဒီပြဿနာတွေကအရန်ရှုပ်ကြည့်တယ်နောက်တစ်ခုကရခိုင်ဆိုတဲ့ identity ပြောက်ပြီးတော့ရခိုင်ပြည်နယ်ရှိဗုဒ္ဓဘာသာကိုယ်ဝယ်တဲ့သူရဆိုတာကတော်တော်ဆိုးရွားတော့ယူရကျွန်တော်ရဲ့ identity လုံးဝပြောက်သွားပြီ
ENP ပါတီရဲ့ခေါင်းဆောင်သူဖြစ်တဲ့ဦးဦးလာစောပါနောက်ဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့အခုတစ်ပတ်ထဲနိုင်ငံအနှံ့မှာကျင်းပခဲ့တဲ့နိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့အခမ်းအနားအကြောင်းတွေမီဒီယာပေါ်မှာဖော်ပြနေကြတယ်လို့နောက် 12 over Burma ရုပ်ရှင်နဲ့ပတ်သက်လို့စဉ်းစားကင်းလွတ်ခွင့်မရတာကြောင့်ပြတ်တာခွင့်မရခဲ့တာနဲ့ပတ်သက်လို့မီဒီယာတွေဘောကတဆင့်အစိုးရတစ်ကိုဝေဖန်ပြောဆိုမှုတွေရှိခဲ့တဲ့အကြောင်းစတာတွေကိုတင်ပြရင်းနဲ့ညီကုန်းချုပ်လိုက်ပါလေ
။အပတ်စဉ်တင်ဆက်တဲ့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုနှားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကိုစာရေးဆက်သွယ်ကြဖို့သောရရှင်ကိုထားမှန်ဖိတ်ခေါ်ပါတယ်ရှင်။အခုတော့ဥကြောဇန်တာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ရန်ဟီလီ၅ချိန်မြောက်မြမပြည်ခီးစဉ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါမြမနိုင်ငံကို၅ချိန်မြောက်လာရောက်တဲ့ကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်မစ္စရန်ဟီလီခီးစဉ်တွင်အဓိကစိန်ခေါ်မှုကဘာလဲပြည်လဲအောင်ဖြည့်ရှင်းနိုင်မဲ့အလားလားဘလောက်ရှိလဲဒီမိုကရေစီအစိုးရလက်ထက်မှာလူအခွင့်ရေးကိုယ်စားလှယ်မြမနိုင်ငံကိုဆေလွတ်ဖို့လိုအပ်သေးလားဆိုတာကို88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကကိုမြအေးနဲ့လူအခွင့်ရေးတက်ကြွလှုပ်ရှားသူဥအောင်မျိုးမင်းတို့နဲ့ဥကျော်စံသားတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်။ကျွန်တော်အဆုံးကအခုကုလသမဂ္ဂရဲ့လူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စရန်ဟီလီမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။အစတုန်းကတော့ဒီလူကုလသမဂ္ဂကလူအခွင့်ရေးကိုယ်စားလှယ်လာတာကိုသမရဥသိန်းစင်တက်လာပြီးနောက်မှာဒါလာစရာမလိုတော့ဘူးဘာညာဆိုပြီးတော့ပြောတဲ့ဆိုတဲ့ကြားခဲ့ရပါတယ်။မြန်မာနိုင်ငံမှာရောအခုလက်ရှိအစိုးရကဒီမစ္စရန်ဟီလီလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လိုအပ်သေးတယ်မလိုအပ်ဘူးဆိုတဲ့သဘောထားကိုများသိရပါလားခင်ဗျာ။ကိုမြရဲ့ရင်စပြောပါ။
54နှစ်ကျော်ကြာမှာအရသာအစိုးရစပြီးတက်လာတဲ့အချိန်လည်းဖြစ်တယ်ပေါ့ဗျာ။ဒါတနည်းအားဖြင့်လာပိုင်းပဲရှိပါသေးတယ်အချက်ပေါ့နော်။နောက်တစ်ချက်ကနောက်တော့ရှေ့ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေအရမြန်မာနိုင်ငံအတွင်းမှာရှိတဲ့အခွင့်အာဏာအားလုံးကိုအစိုးရတရက်ထရက်နေပြီးတော့ထုတ်ကင်ထားတဲ့အခြေအနေမျိုးမရှိသေးပါဘူး။ဥမာအားဖြင့်ပြောမယ်ဆိုရင်ကော်ရီးယားဥစည်းချုပ်ကတရက်ခန့်အပ်တဲ့ဝန်ကြီးဌာန၃နေရာရှိတယ်လို့တွတ်တော်ကင်းမှလည်းတပ်မတော်သားတွေပါဝင်နေတဲ့ဒါတပိုင်းတစဒီမိုကရေစီကိုတွားနေတဲ့အခြေအနေပဲရှိပါသေးတယ်။အဲဒါကြောင့်ကျွန်တော်တယောက်တည်းရဲ့သဘောထားအနေနဲ့ဆိုရင်တော့လူခွင့်ရေးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကို2လ3လတည်းကတော့ပျောက်သွားမယ်မဟုတ်ဘူးတဲ့တယောက်လိုအပ်သေးတယ်လို့ကျွန်တော်မြင်ပါတယ်။အဲ NLD အစိုးရသဘောထားကိုတော့ကျွန်တော်မသိပါဘူးဗျာ။ဟုတ
်။ကိုအောင်မျိုးမင်းဟာ NLD အစိုးရသဘောထားကိုဘယ်လိုစောကြောမိပါလဲ။ကိုအောင်မျိုးမင်းရဲ့သဘောထားကိုဘယ်လိုလဲဆိုတာပြောပါ
ကျွန်တော်တို့ဒီကိစ္စကိုပြီးခဲ့တဲ့မတ်လလူခွေးကောင်စီမှလည်းဆွေးနွေးပါတယ်ဒါကိုထက်ထားတင်လားမထားတင်ဘူးလားဆိုတော့ဒီဘိတ်ပေါ့နော်ကောင်စီမှလုတ်ခဲ့တယ်ဒါပေမဲ့နိုင်ငံတော်တော်များများကဒီလိုမျိုးဆက်ပြီးတော့ထားတင်တယ်ဘာကြောင့်လဲဆိုတော့အရင်ဆိုရလက်ထက်မှာကြံခဲ့သောလူခွေးရေးဆိုင်ရာကိစ္စတွေကဆက်လက်ပြီးအပြေရှာဖို့ရှိနေတယ်အစိုးရတင်မှာဆက်လက်ပြီးတာဝန်ရှိနေတာကြောင့်ဆက်ပြီးတော့ထားပါတယ် NLD နဲ့ဘယ်လိုမျိုးခုနကကိုမြတ်ကြီးပြောသလိုဘယ်လိုသဘောထားလဲရှိလဲမရှိလဲတော့မသိဘူးဒါပေမဲ့ Miss Yan Healy ကိုကျွန်တော်တို့ visa page ကိုတိုင်းကသူတို့အနေနဲ့ခွင့်ပြုတယ်ဆိုတဲ့သဘောမျိုးတက်ရောက်ရှိပါတယ်အဲတော့တူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောထားမျိုးရှိတယ်ဒါကြောင့်မလို့ visa ကိုပေးပြီးတော့လာခွင့်ပြုတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ဒီအခါမှာတချင်းတို့ကအစ်တောင်အရှာဒေတာတွေမှာကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာလူခွေအခြေအနေအတော့ကိုကျဆင်းခဲ့တယ်ဆွေးရုပ်ခဲ့တယ်ဆိုပြီးတော့ဒီလူခွေကိုဆိုဆီလွှတ်မဲ့ကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်ဒါပေမဲ့ခုဒီနေ့ဆင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီလူခွေအစင်းတန်းထိုင်းနိုင်ငံတက်အောင်ကြော်တက်နေပြီလို့တချို့ကသုံးသပ်ကြပါတယ်အဲဒီသုံးသပ်ချက်ကိုလက်ခံပါရလားသူသဖြင့်ထောက်ပြစရာမီဒီယာလွှတ်လပ်ခွင့်တွေပါလို့ဆိုရင်မြန်မာနိုင်ငံထိုင်းတဲ့အများကြီးတားတယ်လို့ပြောရမှာပါဆိုတော့ထိုင်းလူနိုင်ငံမျိုးမှာကြတော့လူခွင့်ရေးကိုယ်စားလှယ်ဆက်လှုပ်ဖို့မလိုဘဲနဲ့မြန်မာနိုင်ငံကိုလူသေးတယ်လို့သတ်မှတ်တာနဲ့ပတ်သက်လို့ဘယ်လိုနှိုင်းယှဉ်ပြောချင်ပါလဲခင်ဗျာ။ဟိ
ုကျွန်တော်မြင်တာကတော့ထိုင်းနိုင်ငံရဲ့အခြေအနေကဒါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတဲ့အခြေအနေမျိုးပေါ့ဗျာ။ကျွန်တော်နိုင်ငံမှာတစ်စက်တစ်စက်တည်းလူခွင့်ရေးချိုးဖောက်မှုကြီးရှိနေပါသေးတယ်လို့ကျွန်တော်ကတော့ပြောချင်တယ်။ဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်မှာပဲကျွန်တော်တို့ဒီမတရားဆင်းတဲ့ဆက်သွယ်လို့ထောင်ချသွားတဲ့လူတွေအများစွာရှိပါသေးတယ်။ဒါအဲ့ဒီလိုပဲကျွန်တော်တို့ပြည်တွင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ခုကဟိုဘယ်လိုခေါ်မလဲဆိုတော့ဥပဒေပုံမှားမျိုးမျိုးနဲ့ငါခောက်ဝင်နဲ့ထောင်ချနေတဲ့လူတွေရှိနေပါသေးတယ်ဒါရှိပါတယ်လူလတ်စာဆန္ဒဖော်ထုတ်ခွင့်ဆိုတဲ့အပိုင်းကလည်းကျွန်တော်တို့လူချင်းတဲ့အတိုင်းတာတိရောက်သေးတဲ့အခြေအနေမျိုးမှာမရှိသေးပါဘူးဗျဒါအဲ့ဒီလိုပဲပုံမှားဆက်ချက်တွေ19တွေနဲ့တရားစွဲခံထားတဲ့အခြေအနေရှိသူတွေလည်းရှိနေပါသေးတယ်အဲ့အဲ့ဒီကတော့ကျွန်တော်တို့ထိုင်းနိုင်ငံမှာမရှိရတဲ့မြန်မာနိုင်ငံလွတ်စရာမလိုဘူးဆိုပြီးကောက်ချက်ပြောတော့မှန်ကန်တယ်လို့ကျွန်တော်မယူဆပါဘူးဗျအဲ့ဒါကြောင့်မလို့လူခွင့်ရေးဆိုတာကတော့အစိုးရတည်းကကြောင်းသွားပြီးနှစ်လသုံးလအတွင်းမှာတော့လူခွင့်ရေးတူးတက်လာမှာမဟုတ်ဘူးဒါအစိုးရကိုလည်းပြစ်တင်လို့မရသလိုဖြစ်နေတဲ့တိုင်းပြည်ရဲ့တမိုင်းဖြစ်စဉ်တစ်ခုလုံးနဲ့ပတ်ဆိုင်တယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့အချိန်ကြီးွားမဲ့ကိစ္စပါ
ဟုတ်ကဲ့ဟိုအောင်မျိုးမင်းသဘောထားလည်းပြောပါအောင်ထိုင်းနဲ့မြန်မာနှိုင်းရှင်ပြီးတော့လူခွင့်ရေးကိုစလဲထိုင်းမှာမထားဘဲနဲ့မြန်မာမှာထားတဲ့ကိစ္စတချို့ကမမြောက်
ထိုင်းနိုင်ငံမှာကျွန်တော်တို့ဒီဟုတ်ကဲ့ထိုင်းနိုင်ငံမှာကျွန်တော်တို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုပြီးတော့ထောက်ပြလာပါတယ်။ဒါကြောင့်မလို့ထိုင်းနိုင်ငံကကုလသမဂ္ဂရဲ့လူခွင့်ကောင်စီကိုတင်သွင်းတဲ့ UPR report မှာဒီချက်တွေကိုသူတို့တင်ပြပြီးတော့ဒီလူခွင့်ချိုးဖောက်မှုတွေရပ်တန့်မှုတောင်းဆိုထားပါတယ်။ကျွန်တော်မြန်မာနိုင်ငံကအခုမကြာခင်ကမှလူခွင့်ချိုးဖောက်မှုကဘာပြည်တာမျိုးပြဒီလိုမျိုးလူခွင့်အထူးလှုပ်ထုံးလုပ်ကြီးတွေကိုအတိုင်းထားပြီးတော့လူခွင့်စုံစမ်းစစ်ဆေးအရာရှိကို1993ခုနှစ်ထဲကကျွန်တော်တို့ကုလသမဂ္ဂထားဖို့ဆက်ထတာဖြစ်တယ်အဲ့တော့နှစ်ပေါင်းများစွာလူခွင့်ရေးကိုစနစ်တကျချိုးဖောက်ခံခဲ့ရပြီးတကယ်တမ်းအရေးယူဆောင်ရွက်မှုတွေအားနည်းသေးတာဖြစ်တာကြောင့်မလို့ကျွန်တော်တို့နိုင်ငံကပါလဲဆိုကင်ဆာရောဂါလို့ခံစားရတဲ့လူခွင့်ချိုးဖောက်မှုဖြစ်ပါတယ်ခိုင်းအစိုးရကတော့ကျွန်တော်တို့လိုမျိုးဒီလိုမျိုးနှစ်ပေါင်းများစွာရှိတာမရှိဘူးပူးပေါင်းဆောင်ရွက်မှုတွေလည်းရှိနေတယ်တစ်ချိန်တည်းမှာလုံသာမန်လုံးလုံးကြီးရလည်းလုံးဝရှိနေတဲ့ခိုင်းနိုင်ငံနဲ့ကျွန်တော်တို့ဒီလိုမျိုးရှင်ပြိုင်ရင်းဆိုတော့မရပါဘူ
းနောက်တစ်ခုကဒီမြန်မာနိုင်ငံကိုလာခဲ့တဲ့လူခွင့်ရေးကိုယ်စားလေးအများကြီးရှိပါတယ်အဲ့ဒါတယောက်ချင်းဘယ်သူလက်ထက်မှာဘယ်လိုဆွမ်းဆောင်နိုင်ခဲ့တယ်ဆိုတာကိုကျွန်တော်အကြံဉာဏ်စဉ်းစားမိတာဥပမာဖြင့်နိုင်ငံရေးအကျဉ်းသားတွေထားတဲ့ကိစ္စအချင်းောင်အခြေအနေတို့ဘာလို့ဆိုမစ္စတာပင်ယေရိုတို့လက်ထက်မှာတော်လေးတိုးတက်ကောက်မွန်ခဲ့တယ်လို့ပြောနိုင်မလားအဲကိုမြအေးတို့ကိုအောင်မြင့်တို့ပိုသိပါလိမ့်မယ်ဆိုတော့အခုမစ္စယန်ဟီလီကမြန်မာနိုင်ငံကို၅ချိန်လာပြီးပြီဆိုတော့သူရဲ့လက်ထက်မှာအတူတက်အောင်မြင်ဆုံးဘယ်ချက်ဖြင့်သူလာတဲ့အတွက်ကြောင့်တိုးတက်သွားပြီလို့ပြောလို့ရပါလားခင်ဗျာကိုမြားကြီးခင်ဗျာ
ကျွန်တော်မြင်တာကတော့တချို့လူခွေးကိုယ်စားလှယ်ကြကျွန်တော်တို့လာခဲ့တယ်မမိခဲ့ဘူးလေအဲ့အချိန်ကာလကကျွန်တော်တို့ကထောင်ထဲမှာရှိခဲ့တဲ့အခြေအနေတွေဖြစ်တဲ့အခါကျတော့လူခွေးကိုယ်စားလှယ်လာကျွန်တော်တို့မှတ်မိနေတာကတော့ဒီပင်ဟဲရီတို့ဒါဇာလီတို့မှတ်ပါလေလာခဲ့တဲ့အခါမှာဆိုလို့ရှိရင်အဲ့နေ့အတွက်ကျွန်တော်စားရေးတော်ရီမှာပဲဟင်းနေပါလေကောင်းလာတယ်အဲ့ဒီအချိန်မှာကျန်တဲ့တိုးတက်တာကိုကျွန်တော်မတွေ့ဘူးဒါကကျွန်တော်တို့ကြုံခဲ့တာဟာပြောတာဒါပေမဲ့ကျွန်တော်တို့ထောင်ကဟို ICRC ဝင်ပြီးနောက်ပိုင်းမှာတော့ထောင်ထဲရနေထိုင်ပြီရဟုတ်အရင်ဖြစ်တဲ့ဆိုင်တော့အများကြီးကြောင်းနေလာတယ်ဒုတိယတစ်ခေါက်ထောင်ကြတဲ့အချိန်ခါမှာပြည်သားအကြောင်းလဲမှုတွေဖြစ်လာတယ်ဒါဂမ်ဘာရီလက်ထက်လို့ကျွန်တော်ပြောလို့ရမယ်လို့ထင်ပါတယ်နောက်နောက်တစ်ခါကျွန်တော်တို့ဒီပြီးသွားတဲ့ခါကျအခုလက်ရှိ Miss Yan Healy ဆိုရဲရန်ကြီးလာတဲ့ခါမှာတော့ကျွန်တော်နိုင်ငံရဲ့အခြေအနေကလည်းရွေ့သွားပြီပြီးသွားတဲ့ခါမှာတိုးတက်တဲ့ပြည်သားတွေအကြောင်းလဲမှုဆိုဥမာအဖြစ်ပြောမယ်ဆိုလို့ရှိရင်အဲကျွန်တော်မြင်တာကတော့ဗျာဒီတစ်ဖက်ကလည်းတိုင်းပြည်ကဖွင့်လာတဲ့အခြေအနေလည်းဖြစ်သလိုဟိုလွတ်လပ်စွာကျွန်တော် channel တွေ magazine တွေထုတ်ခွင့်တွေရလာခဲ့တယ် ကာဘီစီစီဆိုတဲ့ကိစ္စတွေကြောက်သွားတယ်ဒါကလည်းကျွန်တော်ထင်ပါတယ်ဒါဟိုအဲ့ဒီကိစ္စတွေတော့ရမစ်ရန်ဟီဒီမမီခဲ့ဘူးလို့ထင်ပါတယ်အဲ့ဒီအခြေအနေတွေဖြစ်သွားတယ်မစ်ရန်ဟီဒီလာပြီးတော့မှထိုးတက်ပြီးတာတဲ့အကြောင်းလဲဆိုတော့ကျွန်တော်မြင်တဲ့နေရာတော့ပြောဘူးတော့ခက်ပါလိမ့်မယ
်တကယ်တော့သူ့ဘူးအကြောင်းရဲ့လို့လည်းမဟုတ်ဘူးမြန်မာနိုင်ငံအခြေအနေလည်းပြင်းလင်းလာတာလည်းပါတော့ရနော
်ဟုတ်ပါတယ်ဟုတ်ပါတယ်မြန်မာနိုင်ငံရဲ့အခြေအနေပြင်းလင်းလာတာလည်းပါပါတယ
်ဟုတ်ကဲ့ကိုအောင်မျိုးမင်းလည်းနှိုင်းရှင်ပါဘူးလူခွင့်ရေးကိုယ်စားလေးကိုအောင်မျိုးမင်းကပို့ပြီးတော့ထောင်ထဲမရဘူးထင်ပါတယ်ဆိုပို့ပြီးတော့အပြင်ကနေပြီးအကက်ခန့်နိုင်နေမယ်ထင်ပါတယ်အဲမစ်ဂျန်ဟီလီရဲ့၅ကြိမ်အတွင်းမှာအဓိကအောင်မြင်မှုတိုးတက်မှုဘာတွေ့လို့ပြောချင်ပါလဲ
ကျွန်တော်တို့ဒီလူခွင့်ရေးစုံစမ်းစစ်ဆေးကော်မရှင်တွေကဒီမနိုင်ငံရဲ့အခြေအနေအားလုံးလေ့လာပြီးမယ်သူတို့မှမတူညီတဲ့လူခွင့်ရေးစစ်ဆေးမှုရှိပါတယ်မစ္စတာပီနေရိုဆိုလို့ရှိရင်ကလေးနဲ့ပတ်သက်ပြီးတော့သူအနေနဲ့အထူးတာဝန်ယူထားတဲ့သူတူတည်းဖြစ်တဲ့အတွက်သူကကလေးနဲ့ပတ်သက်တဲ့အကြောင်းအရာတွေဒီကလေးစစ်သားနဲ့ပတ်သက်တဲ့ကိစ္စတွေဒါကိုသူတော်တော်ထက်ထဲဝင်စိတ်ဝင်စားခဲ့တယ်။သူကနိုင်ငံရေးအကျဉ်းသားကိုသူအနေနဲ့ထက်ထဲဝင်တွေ့ဆုံခဲ့တာရှိပါတယ်။ကျွန်တော်သူ့ရဲ့နောက်မှာတာဝန်ကျတဲ့ Mr. Antenna Solution တော့သူရဲ့ကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားမိသားစုကပေါက်ဖွားလာတယ်။တရားဥပဒေပညာရှင်တူဖြစ်တဲ့အတွက်တရားဥပဒေပိုင်းလွတ်လပ်မှုrule of law တရားဥပဒေစိုးမိုးရေးကိုသူတို့လှုပ်ဆောင်ခဲ့တဲ့အတွက်မြန်မာနိုင်ငံမှာသူတီအကြောင်းကိုတွန်းတက်တိုက်ပြောဆိုခဲ့တယ်။ Miss Yan Healy ရဲ့နောက်ပိုင်းအရင်တုန်းကသမိုင်းကြောင်းကြည့်မယ်ဆိုရှင်တော့ကလေးအခွင့်အရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ပါတယ်။အဲ့တော့သူ့အနေနဲ့လူနည်းစုတွေဒီလိုမျိုးကျွန်တော်တို့အောက်ရာတွေနဲ့ပတ်သက်တဲ့အကိစ္စကိုစိတ်ဝင်စားတယ်။ဒါကြောင့်မို့လူနည်းစုကြောင့်သူပို့ပြီးတော့ပြောတာရှိတယ်ဗျ။အဲ့တော့အောင်မြင်မှုတွေကတော့ဒီဘက်အစိုးရဘက်မှမူတည်ပါတယ်။သူတို့ဘယ်လောက်ထိစိတ်ဝင်စားမှုရှိရှိအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရှိမှာအောင်မြင်ဘူးခုနကကျွန်တော်ပြောခဲ့သလိုပဲနိုင်ငံရေးကျင်းသားကိစ္စကိုအစဉ်ဆက်អော်ခဲ့တဲ့ဌာနသူလည်းပါဝင်ခဲ့တယ်နောက်ကလူနည်းစုတွေပေါ်မှာစိတ်ဝင်စားမှုသူလုပ်ဆောင်ခဲ့တယ်အဲ့တော့ဒီကိစ္စတွေကိုအထူးသဖြင့်အမြင့်ဆုံးပတ်သက်တဲ့အကြောင်းအရာတွေကိုသူတော်တော်များတွန်းတိုးတိုက်ပြောဆိုခဲ့တယ်အဲ့တော့တစ်ခါမှနိုင်ငံရေးကျင်းသားတွေလွတ်လာရှိသလိုတစ်ခါမှစင်ခေါ်မှုအဖြစ်တွေကိုသူကြုံတွေ့ခဲ့ရတယ်
ဟုတ်ကဲ့စင်ခေါ်မှုကိုကျွန်တော
်ဟုတ်ကဲ့သူ့ပေါ်မှာပြောတဲ့အကြောင်းတွေသူရှိလာပါတယ်
ဟုတ်ကဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးကျွန်တော်မေးချင်ပါတယ်သူရဲ့အခက်အခဲဆုံးစိန်ခေါ်မှုကတော့ရခိုင်ပြည်နာလို့ထင်ပါတယ်ရခိုင်ပြည်နာဖြစ်မယ်နောက်ပြီးတော့မဘာသာတို့ရဲ့ဒါဘာသာရှားတွေပေါ်မှာပြောဆိုမှုတွေဖြစ်မယ်ထင်ပါတယ်စိန်ခေါ်မှုကိုသူ့အနေနဲ့ဘယ်လိုကြော်လွှားနိုင်မယ်ဘယ်လိုပြည်လည်အောင်လုပ်နိုင်မယ်လို့ထင်ပါလဲ
ကျွန်တော်တို့ဒီဟာကတော့ကျေပြန့်တဲ့ကိစ္စရဲ့ဒီတစ်ခုဖြစ်ပါလေဗျအဲ့ဒီပုံမှာတော့ဒီကြာ comment ပေးဖို့လဲခက်ပါလိမ့်မယ်ကျွန်တော်မြင်တာကတော့ဟုတ်ပါတယ်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းသာရေးအတွက်ကဒီရေးကြည့်ရလို့ကျွန်တော်မြင်ပါတယ်နောက်တစ်ခုကအခုကျွန်တော်တို့ရဲ့အမြင်ပေါ့နော်အမြင်ပေါ့ဆိုတော့အစိုးရတဲ့အနေနဲ့လေရခိုင်မှာရှိနေတဲ့လူ့ဖွဲ့စည်းတစ်ခုအတွင်းကပြည်ပခါတွေချုပ်နှိမ်မှုတွေစတင်ဂျိုးပန်းကပြုလာပြီလို့ကျွန်တော်ယူဆတယ်လေယူဆတော့တိုးတက်မှုတွေတစုံတရာဖြစ်ပေါ်လာမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်အဲ့တော့ဒီနေရာမှာတော့တခြားဘာသာရေးနဲ့သက်ဆိုင်တဲ့ကိစ္စလူမျိုးနဲ့သက်ဆိုင်တဲ့ကိစ္စ hate speech တွေကိစ္စကတော့ကျွန်တော်တို့တခုပဲကျွန်တော်ကတော့တိုက်တွန်းနေတာမစ်ရန်ကြီးဒီကအဓိကစိန်ခေါ်မှုကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုရဟာပဲဒါပဲလို့ကျွန်တော်မြင်ပါတယ
်ဟိုအောင်မျိုးရဲ့သဘောထားလည်းသိကြပါတယ်ဒီကိစ္စမှာသူရဲ့အဓိကစိန်ခေါ်မှုကဘာဖြစ်မလဲရခိုင်ပြည်နာလားဒီဟာကိုသူဘလောက်ပြည်လောင်နှိမ့်နိုင်နိုင်မလဲသူသဖြင့်ကတော့နိုင်ငံတကာအမြင်နဲ့ပြည်တွင်းရဲ့အမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်အောင်မျိုးမေ
ဟုတ်ကဲ့ခိုင်မာရှိတဲ့ပြဿနာကတော့ကျွန်တော်မစ္စတာကန်တနာခစ်ထရာနေရှိခဲ့တယ်ကျွန်တော်တို့အခက်အခဲတစ်ခုပဲသူ့အစီပို့ပြီးတော့ကျွန်တော်ပို့ပြီးတော့ရောက်ရှိလာတဲ့သဘောမျိုးဖြစ်ပါတယ်အဲ့တော့မစ္စယာဟီလီယာသူ့အနေနဲ့ဒီလိုမျိုးသူ့ရဲ့ယက်တီချက်ကိုအခေါ်အဝါစမပြောင်းဘူးယက်တီချက်မပြောင်းဘူးဆိုတဲ့အရာမျိုးကုလသမဂ္ဂရဲ့ချမှတ်ထားတာဝန်တိုင်လုပ်ဆောင်မယ်ဆိုတော့သူ့မှာပို့ပြီးတော့ဒီလိုမျိုးအခက်အခဲကတော့ပို့ပြီးတော့ကြုံတွေ့ရပါတယ်နောက်တစ်ခုကတော့တခါတည်းအမျိုးသမီးဖြစ်တဲ့ကြောင့်မလို့သူ့ပေါ်မှာကျွန်တော်တို့ရဲ့အစွဲပါဝင်ခြင်းတမအမျိုးသမီးဆိုလို့ရှိရင်ပို့ပြီးတော့အထင်သေးတဲ့စိတ်မျိုးလက်မခံခြင်းတဲ့စိတ်မျိုးကဂျန်ဒါရကျွန်တော်သူ့ပုံမှာပို့ပြီးတော့ခက်ခဲရှိမယ်လို့ကျွန်တော်ယူဆတယ်ဗျဒီနှမသားချင်းမဆိုင်တာပဲနဲ့ခေါ်ဝေါ်ဆက်ဆံတဲ့သဘောမျိုးဖြစ်ရတာသူ့အတွက်ပို့ပြီးတော့ကြုံတွေ့ရတဲ့ခက်ခဲတယ်လို့ကျွန်တော်ယူဆတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးအခုဆိုလို့ရှိရင်ကျွန်တော်တို့တချို့နေရာတွေလုံခြုံရေးရသွားလို့မရဘူးဆိုပြီးတော့စိတ်ပင်တဲ့အတန်တွေကျွန်တော်ကြားနေရတယ်အဲ့တော့အစိုးရကဒီလိုမျိုးလုံခြုံရေးလိုအပ်လို့လှုပ်ဆောင်လို့ရှိရင်တကယ်တမ်းလိုအပ်ကိစ္စမရှိဘူးဒါပေမဲ့လုံခြုံရေးအကြောင်းပြပြီးလှုပ်ဆောင်လို့ကတော့ကျွန်တော်တို့ဘာသတင်းမှလည်းရမှာမဟုတ်ဘူးတခြားမင်းဆက်ပြီးရှင်းလို့လည်းရမှာမဟုတ်အဲ့ဒီအတွက်ကလည်းသူတည်းနောက်ထပ်ကြုံနိုင်တော့အခက်အခဲတစ်ခုလို့စိန်ခေါ်မှုလို့ကျွန်တော်ပြောချင်ပါတယ
်
ဦးကျော်စင်သာရဲ့မြမအရေးတုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါဒီအစီအစဉ်ကိုကြာတာပရင်းနဲ့မနေ့ပိုင်းမှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ဒါအပြင်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်အခုတော့ဒီပတ်အတွင်းအားကစားသတင်းကိုထုတ်လွှင့်ပေးပါမယ်ကိုရင်နိုင်စူးစီးတင်ပြထားပါတယ်ရှင်
ရုရှားနိုင်ငံကပြေးခုံပြေးအားကစားသမားတွေကိုလာမယ့်2026ရီယိုအိုလံပစ်အပအဝင်နိုင်ငံတကာပြေးခုံပြေးပြိုင်ပွဲတွေကနေဆက်ပြီးတော့တားမြစ်ပိတ်ပင်သွားမယ်လို့နိုင်ငံတကာပြေးခုံပြေးအဖွဲ့ချုပ်ကောင်စီကဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကရုရှားပေါ်မှာတရားမျှတမှုရှိရလားဆိုတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာပြေးခုံပြေးအဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Go ကအခုလိုတုံ့ပြန်လိုက်ပါတယ်။
First of all, the council is made up of 26-27
people. ဒီမှာပြောနေတာကတော့ဒီကောင်စီကိုကဘာတဝန်းကဖွဲ့ဝင်26ယောက်29ယောက်နဲ့ဖွဲ့တာပါ။ဒီကိစ္စမှာအလုံးတင်းကြီးချင်းတည်းဆုံးဖြတ်ထားတာပါ။ဘာနိုင်ငံရေးမှမပါပါဘူး။ယာယီပယ်ထားတဲ့အချိန်မှာသတ်မှတ်ထားတဲ့စံသတ်မှတ်ချက်တွေကလည်းအရန်ကိုရှင်းလင်းပြသပါတယ
်။ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီဆုံးဖြတ်ချက်ကတရားမမျှတဘူးလို့ပြောလိုက်ပါတယ
်။ Я уже говорил об этом на форуме. Конечно, несправедливо.
ဒီနေ့ဝဲအတွင်းမှာဒီကိစ္စနဲ့ပတ်သက်ပြီးမမျှတဘူးဆိုတာကျွန်တော်ပြောပြပါပြီ။လက္ခဏာတဲ့အခြေခံမှုအခွင့်အရေးတွေရှိပါတယ်။လူတိုင်းကိုယ်တော်ဝန်ကိုယူကြရပါတယ်။မိသားစုဝင်တယောက်ကတစ်ခုခုကိုချိုးဖောက်တာနဲ့ကျန်တဲ့လူတွေအကုန်လုံးကတာဝန်ယူရမယ်ဆိုတာမျှတရည်လားဗျာ။ဒါမျိုးကဘယ်မှမမဟုတ်ပါဘူး။စီကံချိုးဖောက်မှုမရှိတဲ့သူတယောက်အနေနဲ့အခြားလူတယောက်ကြောင့်ဘာဖြစ်လို့ခံရမှာလဲ။ဒါဟာယဉ်ကျေးတဲ့လူအတိုင်းဝိုင်းနဲ့တော့အံဝင်ပါဘူး
။ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာအိုလံပစ်ကောင်စီနဲ့ကမ္ဘာတားမြစ်စည်းဝါးသုံးဆမှုတိုက်ဖျက်ရေးအေဂျင်စီတွေကိုတင်ပြပြီးတော့အဖြေရှာသွားမယ်လို့လည်းဗလာဒီမီယာပူတင်ကပြောပါတယ်။ရုရှားရဲ့အားကစားဝန်ကြီးဗီတလီမူတ်ကိုကလည်းသူတို့အားကစားသမားတွေကိုအခုလိုပယ်လိုက်တာဟာလက်ခံနိုင်စရာမရှိဘူးလို့တုံ့ပြန်လိုက်ပါတယ်။ရုရှားပြည်ခုမြေအားကစားသမားတွေတားမြစ်ဆေးသုံးဆွဲတယ်ဆိုတာကိုတွေ့ရှိခဲ့ပြီးတဲ့နောက်ရုရှားပြည်ခုမြေအားကစားသမားတွေကိုပြီးခဲ့တဲ့နိုဝင်ဘာလကလေးကပြိုင်ပွဲကနေထုတ်ပယ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ယူရို2016ဥရောပဖလားဘောလုံးပွဲတွေကတော့အုပ်စုနောက်ဆုံးပွဲစဉ်တွေရောက်လာပါပြီ။အိမ်ရှင်ပြင်သစ်အသင်းပါတဲ့အုပ်စု A နောက်ဆုံးပွဲစဉ်တွေကိုတနင်္ဂနွေနေ့ကကစားခဲ့ကြတာမှာပြင်သစ်နဲ့ဆွစ်ဇာလန်တို့ကိုမရှိသေးကြပြီးတော့အယ်ဘေးနီးယားကရိုမေးနီးယားကိုတကူကိုမရှိနဲ့နိုင်ပါတယ်။ဒါကြောင့်ပြင်သစ်က9မှတ်ဆွစ်ဇာလန်က9မှတ်နဲ့ရှုံးထွက်အဆင့်ကိုတက်သွားပါတယ်။အုပ်စုဘီမှာတော့ဝဲလ်စ်ကရုရှားကို3ဂိုးကိုမရှိနဲ့နိုင်ပြီးအင်္ဂလန်ကဆလိုဗာကီးယားကိုကိုမရှိသေးကြသွားတာကြောင့်ဝဲလ်စ်ကအုပ်စုဘောဖြစ်ပြီးတော့အင်္ဂလန်ကအုပ်စုဒုတိယပါ။အုပ်စု C မှာတော့ကမ္ဘာချန်ပီယံဂျာမနီကမြောက်အိုင်းလန်ကိုတကူကိုမရှိနဲ့နိုင်သလိုပိုလန်ကလည်းယူကရိန်းကိုတကူကိုမရှိနဲ့နိုင်လိုက်တာကြောင့်ဂျာမနီနဲ့ပိုလန်တို့အုပ်စုပထမနဲ့ဒုတိယတွေရပြီးတော့နောက်တစ်ဆင့်ကိုတက်သွားပါတယ်။အုပ်စုဒီမှာတော့ခရိုအေးရှားကလက်ရှိချန်ပီယံစပိန်ကို2ဂိုးတကူနဲ့နိုင်ပြီးတူရကီကချက်ကို2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ဒီအုပ်စုမှာခရိုအေးရှားကအုပ်စုဘူဖြစ်သွားပြီးတော့စပိန်တင်းကအုပ်စုဒုတိယပဲရခဲ့တာကြောင့်ဒုတိယအဆင့်မှာတော့စပိန်နဲ့အီတလီတို့တွဲကြမှာပါ။လောလောဆယ်အနေထားရတော့ပြင်သစ်ဆွစ်ဇာလန်ဝဲလ်စ်အင်္ဂလန်ဂျာမနီပိုလန်ခရိုအေးရှားစပိန်နဲ့အီတလီ၉တင်းပဲနောက်တစ်ဆင့်ကိုတက်သွားပြီးကျန်တဲ့9နေရာအတွက်ကိုတော့ပုံထူးနေပွဲစဉ်တွေအပြီးကျမှအဖြေထွက်လာမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့ Copa America ဖလားဘောလုံးပွဲမှာတော့ Argentina တင်းကနောက်ဆုံး Final ကိုတက်သွားပါပြီ။အင်္ဂါနေ့ကပထမ Semi Final ဖြစ်တဲ့ Argentina နဲ့အင်ရှင် American တင်းတို့ကစားကြတာမှာ Argentina တင်းက၄ဂိုးကိုမရှိနဲ့အနိုင်ရသွားပါတယ်။ Argentina အတွက်ဂိုးတွေကတော့ Lavezzi နဲ့ Messi တို့ကပထမပိုင်းမှာတဂိုးစီသွင်းခဲ့ပြီးတော့ Gonzalo Higuaín ကဒုတိယပိုင်းမှာ၂ဂိုးထပ်သွင်းပြီးတော့၄ဂိုးကိုမရှိနဲ့ပြတ်ပြတ်သားသားအနိုင်ယူပြီးတော့ Final ကိုတက်နိုင်ခဲ့တာဖြစ်ပါတယ်။ဒီပွဲမှာထူးခြားတာကတော့အမေရိကန်အသင်းဟာအင်ကွင်းပရိသတ်ရှေ့မှာကစားခဲ့ရပေမဲ့အာဂျင်တီးနားအသင်းရဲ့ဂိုးပေါက်ကိုတစ်ချိန်မှကန်သွင်းခွင့်မရခဲ့တာကတော့နိုင်ငံတကာပြိုင်ပွဲတစ်ခုမှာအတော်လေးကိုထူးခြားတဲ့အချက်တစ်ခုလို့ဆိုရမှာဖြစ်ပါတယ်။ဒုတိယဆီမီဖိုင်နယ်ကိုတော့လက်ရှိချန်ပီယံချီလီနဲ့ကိုလံဘီယာတို့ပုံထူးနေမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။ဒီနှစ်တရာပြည့်ကိုပါအမေရိကဖလားမှာဘရာဇီးလ်တင်အုပ်စုကနေထွက်လိုက်ရတာကြောင့်ဘရာဇီးလ်ဘောလုံးအဖွဲ့ချုပ်ကဒွန်ဂါကိုနီးပြဖြစ်ကနေဖြုတ်လိုက်ပြီးတော့ကိုရင်သီယန်အသင်းရဲ့နီးပြတီထေကိုဘရာဇီးလ်နီးပြဖြစ်နဲ့ခန့်လိုက်ပါတယ်သူကိုနီးပြဖြစ်နဲ့ခန့်လိုက်တယ်ဆိုတာကိုကိုရင်သီယန်အသင်းကရောဘရာဇီးလ်ဘောလုံးဖွဲ့ချုပ်ကပါအတည်ပြုထားပါတယ်အသက်55နှစ်ရှိပြီဖြစ်တဲ့တီတေဟာကိုရင်သီယန်အသင်းကိုအမပေးချန်ပီယံတစ်ချိန်လီဘာတာဒိုဖလားတစ်ချိန်နဲ့ကမ္ဘာကလပ်ချန်ပီယံဖလားတစ်ချိန်ရအောင်လှုပ်ပေးခဲ့မှုပါတယ်ဘရာဇီးလ်အသင်းဟာကိုပါအမေရိကဖလားအုပ်စုပွဲစဉ်တွေမှာအီကွေဒေါ်နဲ့ဂိုးမရှိသေးကြပြီးဟေတီကို9ဂိုးတကိုးနဲ့နိုင်ခဲ့ပေမဲ့လည်းနောက်ဆုံးပွဲမှာပီရူးကိုတကူကိုမရှိနဲ့ရှုံးလိုက်တာကြောင့်အုပ်စုကနေထွက်လာရတာပါဒါဟာကိုပါအမေရိကဖလားမှာ1989နောက်ပိုင်းအုပ်စုအဆင့်ကနေဘရာဇီးလ်အသင်းပထမဆုံးအကြိမ်ထွက်လာရတာဖြစ်ပါတယ် အင်္ဂလန်ဘက်မှာတော့ဟော်လန်လက်ရွေးစင်ဟောင်းရော်နယ်ကူမန်ကိုအဗဒန်အသင်းကနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။ဆောက်သမ်တန်အသင်းကသူ့ရဲ့နှုတ်ထွက်စာကိုလက်ခံပြီးတဲ့နောက်အဗဒန်အသင်းကသူ့ကို၃နှစ်စာချုပ်နဲ့ခေါ်လိုက်တယ်လို့ Twitter ဆာမျက်နှာကနေကြေညာပါတယ်။အသင်းနဲ့ပတ်သက်ပြီးဘယ်လိုရည်မှန်းထားသလဲဆိုတဲ့အပေါ်မှာ Ronald Koeman ပြောတာကတော
့ ambition is always to give the fans really
ကျွန်တော်ရည်မှန်းချက်ကတော့အသင်းကပြိုင်ပွဲတိုင်းမှာနိုင်ရဖို့လုပ်နေတယ်ဆိုတာနဲ့ဘောလုံးရတာတွေပေးဖို့ပါဒါကအခြေခံပါနောက်ရလက်ကောင်းတွေရဖို့နဲ့ကြိုးစားဖို့ပါဘောလုံးသမားတယောက်ဖြစ်လာဖို့ကလွန်ခဲ့တဲ့နှစ်20 30ကနေမတူပါဘူးအရန်ခက်ခဲပြီးဒါကိုရင်ဆိုင်နိုင်ရမှာဖြစ်တယ်လို့စီကံရှိဖို့လည်းအရေးကြီးပါ
ဒါပြင် evidence အသင်းကိုအတိတ်ကလိုအောင်မြင်မှုတွေရအောင်လှုပ်သွားမယ်လို့လည်းပြောပါတယ
် We try to reach what they did in the past that's difficult but I think with all the people really involved
အတိတ်ကရခဲ့တဲ့အောင်မြင်မှုမျိုးပြန်ရဖို့ကျွန်တော်တို့ကြိုးစားသွားပါမယ်ဒါကခက်ခဲပါတယ်ဒါပေမဲ့ evidence အသင်းမှာရှိတဲ့သူတွေနဲ့ပြည်သက်တွေအားလုံးနဲ့ဆိုရင်ဘာမှမဆိုဖြစ်နိုင်ပါတယ
် Ronald Koeman ဟာ2014မှာ Southampton အသင်းရဲ့နှီးပြဖြစ်လာပြီးတော့မနစ်ကဘောလုံးရာသီမှာအသင်းကိုနံပါတ်6နေရာအထိရောက်အောင်လုပ်ပေးခဲ့ပြီးတဲ့နောက်အခုလိုမျိုး Everton အသင်းကနေသူ့ကိုခေါ်ယူခဲ့တာဖြစ်ပါတယ်ကောက်တီပြိုင်ပွဲတွေဘက်မှာတော့ American ပြည်ထောင်စု Pennsylvania ပြည်နယ်က Oldmont Country Club မှာကစားတဲ့ American Open ကောက်တီပြိုင်ပွဲမှာ American က Dustin Johnson ကအနိုင်ရပြီးတော့ American Open Champion ဖြစ်သွားပါတယ်နောက်ဆုံးနေ့မတိုင်ခင်တတိယနေ့ကစားပြီးတဲ့ ठी Lori ကရှေ့ကနေဦးဆောင်နေခဲ့ပေမဲ့ဒုထနေ့မှာတော့သူဟာအမားတွေများပြီးတော့နောက်ဆုံးမှာ Dustin Johnson ကတမတ်ရိုက်ချက်ထက်၄ချက်ရှော့ရိုက်ပြီးတော့အနိုင်ရသွားတာပါဒါဟာသူ့အတွက်တော့ပထမဆုံး Major ဆုဖလားလည်းဖြစ်ပါတယ်ခင်ဗျာဘရာဇီးလ်နိုင်ငံဘက်က Rio Olympic နဲ့ဆိုင်တဲ့သတင်းတပုတ်မှာတော့ Olympic ပြိုင်ပွဲမီရှူတိုင်းတည်ဆောင်တဲ့နေရာမှာအသုံးပြုတဲ့ကြက်ကွာချက်တက်မတကောင်ကိုပြစ်တက်လိုက်ရတယ်လို့ဘရာဇီးလ်စစ်တပ်ကပြောပါတယ်။မီရှူတိုင်းတဲတဲ့နေရာမှာအဲ့ဒီချက်တက်မဟာသူ့ကိုတန်ကြိုးနဲ့ထိန်းထားတဲ့သူရဲ့လက်ထဲကနေလွတ်ပြီးတော့စစ်သားတယောက်ကိုတိုက်ခိုက်ခဲ့တဲ့အတွက်ပြစ်တက်လိုက်ရတာဖြစ်တယ်ဆိုတာကိုပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်စူးစင်းတင်ပြတဲ့တစ်ပတ်အတွင်းအားကစားတဲ့တင်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဒီအစီအစဉ်ကိုဗိုလ်ဟူးနဲ့ညနေထုတ်လွှင့်တဲ့VOA TV အစီအစဉ်မှာလည်းထုတ်လွှင့်ပြသပေးနေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုတော့ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်း9နာရီမှာ HSS7 ဂျိုဒူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ကြာတာပတိနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်နဲ့နျူကလ িয়ার ဆန်သက်တာတွေကိုဆက်လုပ်ပြီးကိုကိုကိုဖျက်ဆီးရေးလမ်းကြောင်းပေါ်ဦးတည်သွားနေတယ်လို့တောင်ကိုရီးယားသမ္မတဖာခွန်နီကပြောလိုက်ပါတယ်။ရန်လိုတဲ့လူရက်တွေကိုမြောက်ကိုရီးယားကမစွန့်လွတ်သေးဘဲကဘာပေါ်ကဘယ်နိုင်ငံကမှမြောက်ကိုရီးယားနဲ့ပုံမှန်ဆက်ဆံရေးတည်ဆောက်မှာမဟုတ်တယ်လို့ဘယ်ပွဲစည်းကမှလည်းအကူအညီပေးမှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတဖာခွန်နီကပြောပါတယ်။မူဆူဒန်တာလတ်ပြစ်ပယ်ထိန်ဒုံးကျည်နဲ့ဆင်ကိုမြောက်ကိုရီးယားအရှိဘက်ကန်ယူတန်းကနေဒီကနေ့ပြစ်လွတ်ဆန်သက်တာပါ။ပထမဒဇင်းကိုပြစ်လွတ်တာမအောင်မြင်ပေမဲ့ဒုတိယဒဇင်းကတော့ကီလိုမီတာ400လောက်အထိရောက်ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကျသွားတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ EU ဥရောပသမဂ္ဂတွေကနေပြည်တဲ့နိုင်ငံဥရောပသမဂ္ဂတွေမှာပြည်တဲ့နိုင်ငံဆက်နေမလားနှုတ်ထွက်မလားဆိုတာကိုမနေ့ပြန်ကြာသပတေးနေ့ဒုတိယဆန္ဒခံယူပွဲကျင်းပဖို့ရှိပြီးအရေးအမတိုင်ခင်မှာတော့ထောက်ခံတဲ့ဘက်နဲ့ကန့်ကွက်တဲ့ဘက်နှစ်ဖက်အကြားမှာအပြိုင်ဆိုင်မဲဆွဲစည်းရုံးနေကြပါတယ်။လူပေါင်း45သန်းကျော်မဲပေးဖို့မှတ်ပုံတင်ထားပြီးဒါမဲ့တောက်ကြနေအစောပိုင်းမှာမဲကြလက်တွေထွက်ပေါ်လာမယ်လို့ခန့်မှန်းထားပါတယ်။တွေကိုခွင့်ပြုမဲ့စီကံချက်အစ်တွေကိုအင်္ဂါနေ့ကချမှတ်လိုက်ပါတယ်။ဒါပေမဲ့လည်းဝေးလံတဲ့နေရာတွေမှာရှိတဲ့ကူတော်တွေကနေလူသုံးကုန်ပစ္စည်းတွေကိုတည်ပို့ပေးမဲ့အကြီးစားဒရုန်းယာဉ်တွေကိုခွင့်ပြုတာတော့မပါသေးပါဘူး။မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့ဟာတင်းတင်းမမာပြောတာတွေကိုတိုးမြင့်လို့ဆောင်နေပြီးရုရှားနယ်စပ်နဲ့ကလျက်ဒေသတွေမှာစစ်ဖက်အခြေခံအဆောက်အအုံတွေကိုချက်တွင်ပြီးတော့အားပြည့်နေတယ်လို့ရုရှားသမ္မတဖလာဒီမီယာပူတင်ကဆွဆွဲပြောဆိုလိုက်ပါတယ်။ပြင်းထန်နိုင်ငံကအင်ရှင်မြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေမှာဒီကနေ့မြန်မာစံတော်ချိန်ည7:00နာရီခွဲမှာတော့အုပ်စု F က Iceland နဲ့ Austria, Hungary နဲ့ Portugal အသင်းတို့တပိုင်းတည်းကစားကြပါမယ်။ကြာသပတေးနေ့မနေ့အစောပိုင်း7:00နာရီခွဲမှာတော့အုပ်စု E က Italy နဲ့ Ireland, Sweden နဲ့ Belgium အသင်းရှင်းပြန်ကစားကြပါမယ်။ Copa America ဘောလုံးပြိုင်ပွဲဒုတိယ Semi-final ပွဲစဉ်ကိုတော့မြန်မာစံတော်ချိန်ကြာသပတေးဒီမနေ့9:00နာရီခွဲမှာ Chile နဲ့ Colombia အသင်းကစားကြပါမယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.